Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်အစဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်ဒီဇင်ဘာလ9ရက်နေ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းထူမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်မတင်ကြီးထိုက်ပါရှင်
ဘာသာစစ်ဟာတကဘာလုံးကိုချင်းချောက်မှုတရားဖြစ်လာနေတာကြောင့်တစ်ဖက်အပြစ်ခတ်ရစေးအတွက်ထပ်မံတွန်းအားပေးကြဖို့ကုလသမဂ္ဂတွင်မှုချုပ်ကလုံခြုံရေးကောင်စီကိုတိုက်တွန်းပါတယ်မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးအမြင်ရပြီးတော့နိုင်ငံအသွင်ကူးပြောင်းမှုဆက်လုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံရဲ့အမှုကြီးကမြန်မာစစ်ကောင်စီဝန်ကြီးကိုပြောပါတယ်မြန်မာနိုင်ငံရန်ကုန်နဲ့မြို့ကြီးတချို့မှာလောင်စာဆီပြက်လက်မှုတွေစူးစူးဝါးကြုံတွေ့နေရတယ်လို့မြို့ကန်တွေက view ကိုပြောကြပါတယ်
ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်စကိုင်းတိုင်းခန့်ပတ်မြို့ကဒေသခံတွေတိုက်ပွဲတွေအရေးဆွေးရင်ချက်နဲ့ထွက်ပြေးတိမ်းရှောင်နေကြတဲ့အကြောင်းမြဝတီမြို့မှာရဲစခန်းအဝေးရင်း drone နဲ့တိုက်ခိုက်ခံရတဲ့အခြေအနေစတဲ့မြန်မာသတင်းတွေအပြင်အစ္စရေးနဲ့ဟာမတ်တို့ကနိုင်ငံတကာခွင့်ရုံးမှာအပြန်အလှန်စစ်ရာဇဝတ်မှုဆွဲချက်တွေတင်ဖို့ပြင်ဆင်နေကြတဲ့အကြောင်းအယ်ဘားမာတက္ကသိုလ်မှာလုပ်မဲ့ Republican Party သမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲအကျိုးသုံးသက်ချက်အစ္စရေးဟာမတ်စစ်ပွဲပေါ်လာပြီးနောက်အမေရိကန်ဂျူးတွေကိုအသင်းဝင်ချဖို့ California တောင်ပိုင်းတနက်ပြည့်အသင်းကတိုက်တွန်းနေတဲ့အကြောင်းသတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ခဏတွေထဲမှာတော့ဂါဇာစစ်ပွဲအကြောင်းဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးခန်းဂျပန်အလုတ်ကိုက်ခွင်လန်းနဲ့ပတ်သက်ပြီးတင်ပြထားတဲ့ Jensi ဂျပန်အတွင်းအားကစားအစီအစဉ်တို့ကိုလည်းနားဆင်ချရပါမယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်အေးကပြောပြပေးပါမယ်။
အစ္စရေးဟာမတ်စစ်ပွဲကကမ္ဘာချင်းချောက်မှုဖြစ်လာကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုဒီဇင်ဘာ6ရက်ကတတိပေးပါတယ်။ဂါဇာစစ်ပွဲကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လက်ရှိချင်းချောက်မှုတွေကိုပုံမဆိုးဝါးစေနိုင်ကြောင်းပြောပါတယ်။ကုလသမဂ္ဂပြည်ညင်ပုံမှန်69ရာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရမှာချင်းချောက်နိုင်တဲ့ကိစ္စမှန်သမျှကိုလုံခြုံရေးကောင်စီကအရေးယူဆောင်ရွက်စီဖို့အတွေ့အမှုချုပ်အနေနဲ့လုတ်ပိုင်ခွင့်ပြုထားကြောင်းလည်းပြောပါတယ်။အာရဗ်နိုင်ငံတွေကအပြစ်ခတ်ရေးစည်းအတွက်လုံခြုံရေးကောင်စီကိုတွန်းအားပေးဖို့ကြိုးပမ်းနေချိန်မှာကုလအကြီးအကဲကအခုလိုပြောတာပါ။အပြစ်ခတ်ရေးစည်းတောင်းဆိုထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအာရဗ်တန်တမန်တွေကပြင်ဆင်နေကြောင်းပါလက်စတိုင်းဆိုင်ရာကုလသမဂ္ဂတာမတ်ရီယက်မန်ဆာကဗုဒ္ဓဦးနေ့မှာပြောပါတယ်။ဆုံးဖြတ်ချက်တစ်ခုတည်းအနည်းဆုံးထောက်ခံမဲ့ကိုမဲ့လိုအပ်တယ်လို့အမေရိကန်ရုရှားတရုတ်ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကဗီဒိုအာနာနဲ့မကန့်ကွက်ဖို့လည်းလိုပါတယ်။ဒီနေ့မှာတော့အာရဗ်ဝင်ကြီးတွေဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဒီကိစ္စဆွေးနွေးဖို့ရှိပါတယ်။ဂါဇာမှာတော့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနက်စ်ကိုထိန်းချုပ်နိုင်ဖို့အတွက်နှစ်ဖက်တပ်တွေဗုဒ္ဓဦးနေ့ကပြင်းထန်တိုက်ပွဲဖြစ်နေကြပါတယ်ညာမြန်မာနိုင်ငံမှာစီအေပရိပခရီကြအနေအကျောက်နေသူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်ဆန္ဒရှင်တွေအသုံးပြုနေတဲ့လက်နက်စစ်စစ်မှုကိုရပ်တန့်နိုင်ဖို့လိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကဗိုလ်ထုတ်နေကတိုက်တွန်းပါတယ်ဆန္ဒရှင်တွေစီလက်နက်စစ်စစ်မှုကိုရပ်တန့်ခြင်းအပြင်မြန်မာနိုင်ငံမှာရေးပါတဲ့အပြောင်းအလဲတွေလုပ်နိုင်တယ်လို့ကုလအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကအကြေညာချက်ထုတ်ပြန်တာပါအချိန်ထပ်ဖြုံးလို့မရတော့ပဲပြီးခဲ့တဲ့ရက်သတင်းပတ်အနည်းငယ်အတွင်းမှာတဲ့မြန်မာနိုင်ငံတဝမ်းမှာလူ2,000ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရတယ်လို့သူကဆိုပါတယ်။အာလာသိစစ်ကောင်စီဘက်ကစစ်ရေးအရေးနှိမ့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အရက်သားတွေကိုတိုက်ခိုက်ပြီးလူသားချင်းစာနာထောက်မှုဆိုင်ရာကယ်ဆယ်ရေးတွေကိုအဟန့်တားဖြစ်စေတဲ့နိလန့်တွေလုပ်နေတယ်လို့လည်းတอมအန်ဒရူးစ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြည်ပကဖြစ်နေတဲ့လက်နက်ကင်ဘက်ပေါင်းစုံကိုလည်းအရက်သားတွေကိုမတိုက်ဖို့စစ်သုံးပန်းတွေကိုလူသားဆန်သောဆက်ဆံပြီးစေဝါကုသမှုပေးဆောင်မှုအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့အထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုရပ်တန့်နိုင်မဲ့လေယာဉ်စီဖြတ်တောက်ဖို့လည်းသူကတောင်းဆိုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအမြန်ရရှိပြီးနိုင်ငံရေးအသွင်ကူးပြောင်းမှုကိုဆက်လက်လှုပ်ဆောင်ဖို့တရုတ်နိုင်ငံကမျှော်လင့်ထားကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဝန်ယီကဗုဒ္ဓဦးနေ့မှာပြောပါတယ်။ဗေကျင်းမြို့တော်မှာမြန်မာစစ်ကောင်စီဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းစွေနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံအနေနဲ့မျိုးသားပြန်လည်တည်မြဲရေးရရှိဖို့နဲ့ဖွဲ့စည်းဖို့အခြေခံဥပဒေမူပေါင်းအရာအမြန်ဆုံးနိုင်ငံရေးအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုဆက်လက်လှုပ်ဆောင်နိုင်ဖို့မျှော်လင့်တယ်လို့ဝန်ကြီးကပြောပါတယ်။ဝန်ကြီးကအွန်လိုင်းလိမ်လည်မှုပပျောက်ရေးအတွက်နှစ်နိုင်ငံဥတရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုပုံမအကောင်တင်ကြောင်းလည်းပြောခဲ့တယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာပိတ်မိနေသူတွေကိုကယ်ဆယ်ရမှာတော့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုရလဒ်တွေကောင်းခဲ့ကြောင်းတရုတ်ဘက်ကအသိအမှတ်ပြုတယ်လို့ဆိုပါတယ်။နှစ်ဖက်စလုံးကတရားဥပဒေစိုးမိုးရေးနဲ့လူမျိုးရေးပူးပေါင်းဆောင်ရွက်မှုကိုအားကောင်းအောင်လုပ်ဆောင်ပြီးက cancer လို့အမြင့်တွဲနေတဲ့ online လောင်းကစားနဲ့ telecom လိမ်လည်မှုတွေကိုလုံးလုံးလျားလျားချိန်မုံပြစ်တဲ့လို့ဝန်ကြီးကပြောပါတယ်2021ခုနှစ်အနာသိမ့်ပြီးနောက်ပိုင်းမှာစစ်တပ်တွေအကြီးမားဆုံးစိန်ခေါ်မှုဖြစ်မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ကတရုတ်နယ်စပ်အပါအဝင်ရှမ်းမြောက်တခွင်မှာအရှိန်အဟုန်နဲ့ထိုးစစ်ဆင်နေချိန်မှာစစ်ကောင်စီရဲ့နိုင်ငံသားဝင်ကြီးနဲ့တရုတ်နိုင်ငံသားဝင်ကြီးတို့တွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်ညာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာပရိနေမနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာကြားဖြတ်လို့ခေါ်တဲ့ online ငွေလိမ်ဂိုင်းတွေမှာပါဝင်ပတ်သက်သူတွေကိုမြန်မာစစ်ကောင်စီဘက်ကတရုတ်ဘက်ကိုထောက်တောင်းချီဆွဲမြောင်းဆွဲပြောင်းပေးခဲ့ပေမဲ့အဲ့ဒီမှာအရေးပါသူတွေမပါဘူးလို့ MNDAA ကိုကန့်တက်ပြောခွင့်ရက AP သတင်းကိုပြောပါတယ်ပြန်ပို့တဲ့လူ3,000ထဲမှာ online ငွေလိမ်ဂိုင်းတွေရဲ့ခေါင်းဆောင်တွေမပါပါဘူးစစ်စင်မစခင်မှာမြန်မာစစ်တပ်ရဟတ်ရင်ကဒီလူတွေကိုကယ်ထုတ်သွားခဲ့တယ်လို့ MNDAA ပြောခွင့်ရလီချာဝေက AP ကိုပြောတာပါဒီဆူဆွေးချက်နဲ့ပတ်သက်ပြီးမြန်မာစစ်တပ်ပြောရေးဆိုခွင့်ရှိသူရဲ့တုံ့ပြန်ချက်ကိုတော့မရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံကအွန်လိုင်းလိမ်လည်မှုကျူးလွန်တဲ့ဂိုင်းတွေကိုတရုတ်ကအရှိန်မြင့်ဖြိုခွင်းနေပေမဲ့အဓိကခေါင်းဆောင်မိုင်းတွေလွတ်နေပြီးအမြင့်ပြတ်ဖို့ဖြစ်နိုင်ပွဲနည်းတယ်လို့လေလာသူတွေကိုမေးပြီး AP သတင်းကဒီဇင်ဘာ6ရက်မှာရေးတာပါအွန်လိုင်းလိမ်လည်မှုတနည်းရှိသူ3,000လောက်လွှဲပြောင်းရရှိကြောင်းတရုတ်ဘက်ကအရင်လကကြေညာခဲ့ပြီးအဲ့ထက်မှာ63ဦးကအဓိကကျသူတွေလို့ပြောပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့အများစုဟာလိမ်လည်ထပြတဲ့လုပ်ငန်းတွေမှာအာရမလူကုန်ကူးခံရသူတွေဖြစ်တယ်လို့ဆိုပါတယ်ဒီလုပ်ငန်းတွေလှုပ်ဆောင်မှုပုံမခက်ခဲလာပေမဲ့ဒီဂိုင်းတွေဟာနေဆက်ဒေသတွေမှာမတိမငြိမ်ဖြစ်နေမှုနဲ့အကျင့်ပြတ်ခြားစားမှုတွေကိုအခွင့်ကောင်းယူနိုင်စေဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ထားပါတယ်ခင်ဗျမြန်မာနိုင်ငံရဲ့စီးပွားမြို့တော်ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာလောင်စာဆီပြက်လက်မှုတန်ကိုဗုဒ္ဓဟူးနေ့မှာလဲစိုးဝါးဆက်ကြုံတွေ့နေရကြောင်းကိုယ်တိုင်ကြုံနေရသူတွေက VOA ကိုပြောပါတယ်ဗုဒ္ဓဟူးနေ့မှာမနေ့9နာရီထက်တန်းစီတာမှာကားတန်းရှည်ကြီးဖြစ်ခဲ့ပြီးစီဆိုင်အယောက်3နာရီကြာခဲ့တယ်လို့ရန်ကုန်တင်ငန်းကျွန်းမြို့နယ်ထဲမှာနေထိုင်သူတူကပြောပါတယ်ရန်ကုန်နေရာအနှက်မှာရန်နဲ့ချီတဲ့ကားတွေဓာတ်စီထဲဖို့တန်းစီဆောင်ဆိုင်နေကြတာကိုလည်းလူမှုကွန်ရက်ကဓာတ်ပုံတွေမှာတွေ့ရပါတယ်အာနာသိန်းစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာမှာတော့အင်္ဂါနေ့ကစီပြက်လက်မှုဆက်တင်ခဲ့ပြီးတီလဝါစစ်ကန်းက73စီဆိုင်တွေကိုစီပေးပို့ရမှာကြန့်ကြာမှုတွေကြောင့်လို့ဆိုထားပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူးရန်ကုန်မှာ73စီအများစုကိုစိတ်ကန်းကတစ်စက်တင်သွင်းရတာပါတစ်ဖက်မှာလည်းဆန္ဒသိမ့်ပြီးကလေးကပြည်တွင်းကြက်ငွေတန်ဖိုးဟာ American Dollar နဲ့နှိုင်းယှဉ်ရင်အစမတန်ကျဆင်းနေလို့လောင်စာဆီတင်သွင်းသူတွေဟာစီဘူးတွေပေးချေနိုင်မှုအကန့်အသတ်တွေရှိနေပါတယ်ပဲခူးတိုင်းတွေဟာဓာတ်ဆီဆိုင်တချို့မှာလည်းစီဝယ်ယူသူတူကိုလီတာ20နဲ့သာအကန့်အသတ်နဲ့ရောင်းနေကြောင်း AFP သတင်းမှာဖော်ပြထားပါတယ်ဘကုန်းနာကဖျားကြီးမျိုးကဓာတ်စီဆိုင်ဝင်တဲ့တူကတော့သူတို့စီမှာစီပြက်နေရတဲ့ဘက်လောက်ရှိနေပြီးဗုဒ္ဓုံးနဲ့မနဲ့မှာပြန်လဲဖွင့်နိုင်တယ်လို့ပြောပါတယ်ဒါပေမဲ့အနီးနားကတခြားဆိုင်တွေပိတ်ထားလို့သူတို့မှလည်းမကြခင်စီပြန်ကုန်တော့မယ်လို့အမိမဖော်လို့တဲ့အဲ့ဒီဝန်ထမ်းက AFP ကိုပြောထားပါတယ်ညာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အာလာသိစစ်ကောင်းဆောင်ဗုဒ္ဓမူကြီးမင်းအောင်လှိုင်နဲ့မြန်မာအရာရှိ6ဦးကိုနိုင်ငံတကာဖမ်းရမ်းထုတ်ဖို့အာဂျင်တီးနားနိုင်ငံကတရားရုံးတစ်ခုမှာရိုဟင်ဂျာအဖွဲ့တစ်ခုကဒီဇင်ဘာ6ရက်ကတင်သွင်းလိုက်ပါတယ်။ဒါကရိုဟင်ဂျာတွေပေါ်ဆယ်စုနှစ်များစွာကြာလူမျိုးတုံးတပ်ဖြတ်မှုတွေတာဝန်ခံမှုစီဥတီတဲ့သမိုင်းဝင်ခြေလှမ်းဖြစ်ပြီးတရားမျှတမှုတွေကာလရှည်ကြာတိုက်ပွဲဝင်ခဲ့တဲ့အသီးအပွင့်တွေစတင်နေပြီလို့ဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အာဂျင်တီးနားတရားစီရင်စနစ်ကဒီရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဂတိကဝတ်ပြုထားပြီးအခုဒီပုဂ္ဂိုလ်ခုနှစ်ဦးမှာတာဝန်ရှိကြောင်းနဲ့နိုင်ငံတကာဖမ်းဝရမ်းထုတ်ပေးဖို့တရားရုံးကိုတောင်းဆိုထားကြောင်းသူကပြောပါတယ်။လူမျိုးနှုံးတပ်ဖြတ်မှုကျူးလွန်တဲ့သူတွေဟာဥပဒေလက်ကနေလွတ်မြောက်နေတာမျိုးမဖြစ်သင့်ဘူးလို့သူကဆိုပါတယ်။တရားရုံးကလက်ခံခဲ့ရင်နိုင်ငံတကာရဲတပ်ဖွဲ့ Interpol မှာနိုင်ငံတကာဖမ်းဝရမ်းထုတ်နိုင်တဲ့အထိအလိုလျောက်ဖြစ်လာနိုင်ပါတယ်။အခုစင်းထဲမှာအနာသိန်းစစ်ကောင်းဆောင်နဲ့ဒုတိယစစ်ကောင်းဆောင်တွေပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေမစ်ရှင်ရဲ့2018ခုနှစ်အစည်းအဝေးခန်းစာထဲမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အခြားကျူးလွန်သူတွေကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုတဲ့တရားစွဲသင့်ကြောင်းအကြံပြုထားတာပါ။ကမ္ဘာတရားစီရင်ပိုင်ခွင့်ညံ့မှရဒီလိုကြီးလေးတဲ့ရာဇဝတ်မှုတွေကို ကမ္ဘာဘယ်နေရာမှာကျူးလွန်ခဲ့တာဖြစ်ပါစေကမ္ဘာပေါ်ကဘယ်နိုင်ငံမှာမဆိုစုံစမ်းစစ်ဆေးနိုင်ကြောင်းရိုဟင်ဂျာအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ညာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချန်အေးတင်ပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆက်မျက်နှာ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။စကိုင်းတိုင်းပြည်သူကာကွယ်ရေးတပ်ဖွဲ့များသိမ်းပိုက်ထားတဲ့ခမ်းပတ်မြို့အနီးမှာစစ်ကောင်စီတပ်စစ်ကြောင်းရောက်ရှိနေတဲ့အတွက်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ဆိုရပြီးဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပါတယ်။ပြည်သူကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့ခမ်းပတ်မြို့အခြေအနေသတင်းပေးပို့ချက်ကိုကိုစော်မိုးကျော်ပြောပြပေးပါအောင်ရှင်
။ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့တမူးမြို့နယ်တဲ့ကခမ်းပတ်မြို့အနီးကိုစစ်ကောင်စီတပ်ရဲ့စစ်ကြောင်းရောက်လာတဲ့အတွက်ဒီဇင်ဘာလ6ရက်မနေ့ပိုင်းကစလို့ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ဟာကလေးမြို့ကနေထွက်လာပြီးမော်လိုက်ကလေးတမူးမြို့တွေဘက်ကိုအဖွဲ့3ဘက်ခွဲပြီးစစ်ကြောင်းထိုးဖို့ပြင်ဆင်နေတဲ့အတွက်ခမ်းပတ်မြို့တဲကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေရတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
အဲ့ဒါလည်းဆိုရင်မလို့ဆရာကလည်းကဒီမော်လာရဲ့ကလေးရဲ့တမီးအခဲသုံးခရံရှိရပေါ့။အခဲသုံးခရံရဲ့ကျောင်းကထွက်လာလို့ဒီကကလေးကထွက်လာတဲ့စစ်ကြောင်းကအဲ့နေရာမှာတုံးဖွဲ့ွယ်သွားတယ်ပေါ့နော်။တရားတပွဲ50တပွဲပေါ့နော်။တုံးဖွဲ့ွယ်ပြီးတော့မှအဲ့ရဒီမှာစစ်ကြောင်းဖြတ်ခွဲလို့ဆရာရှာတော့အမှတ်မျိုးရောလာမလားတော့မသိရသေးဘူးရှာ။ခံတတ်မှာတော့ဟုတ်တချို့ပြည်သူတွေကတော့ရှောင်ကုန်ရည်ကြာဟုတ်။အမှတ်တစ်မှတ်တုံးအောင်ရှောင်ကုန်ရပြီးရက်ွက်တွေတွေရတော့လေဟုတ်ဒါဒီဘက်မှာတော့ကမ်နေလို့စစ်ဆောင်စခန်းဦးတန်းမရှိတော့လေကစင်တရားပြေးစားရနေရအခြေအနေဆိုတော့အဲ့လိုပြေးရဆောင်ရနေမှာတော့ဖက်ဖက်ပါပါတော့ခုနပြေးရအောင်ရှိရပါဘူးဟုတ
်စစ်ကောင်စီတပ်တွေနဲ့အနည်းဆုံးမှရှိနေတဲ့ခမ်းပတ်အမှတ်တွေရက်ွက်နဲ့အမှတ်နှစ်ရက်ွက်ကဒေတာကန်နေအဓိကထားတင်းရှောင်နေရတာလို့သိရပါတယ်စစ်ကောင်စီတပ်ဟာခမ်းပတ်မြို့နယ်ကလျက်မှာရှိတဲ့ချင်းပြည်နယ်တွန်းဆံမြို့ကခွန်နွဲရွာမှာရောက်ရှိနေတယ်လို့လဲဒေတာကန်တွေကဆိုပါတယ်အဲ့ဒီကျေးရွာမှာအရသာတချို့ကိုစစ်ကောင်စီဘက်ကဖမ်းဆီးတာတွေရှိပြီးဒီစစ်ကြောင်းကခမ်းပတ်မြို့ဘက်ကိုထိုးစစ်ဆင်လာနိုင်တဲ့အတွက်စိုးရိမ်ပြီးပြောင်းရွှေ့နေတာလို့ခမ်းပတ်မြို့ကန်တဦးကပြောပါတယ
်စစ်ကြောင်းလာလို့ခုံမွတ်တူလေခုံမွတ်ဆင်းရဲရောက်နေတယ်လို့ခုံမွတ်မှာမရောက်တော့ဖမ်းတော့တယ်ဆိုတာတရေကြားတာနဲ့ဒီကဖမ်းဆီးသူတွေကစိုးရိမ်လာမလို့ပြောကလို့ကတော့စစ်သားကတော့ဒီလေစစ်တမားရဲ့စစ်နယ်လောက်မှာရှိစီတာလေနော်ဒီလိုလေအခုတည်းကစုလို့မဟုတ်ဘူးစီနီယာတော့ဒူလာမလဲတော့ပြောလို့မရဘူးလေတော့ဒါကသူကတော့ဘူးဆက်ကနန်ဖက်ဘူးသမုဖက်ဘောနော်တိုက်ချက်မှာလဲရှာတဲ့လူရှိတယ်သူကတော့ဒီဆက်ကလေးကို
ခမ်းပတ်မြို့တဲကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်ကစလို့၄ရက်ဆက်တိုက်ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာလ9ရက်မှာတော့ခမ်းပတ်မြို့ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တာပါသိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးစနစ်ကိုအကောင်အထည်ဖော်ပြီးအယက်သားဒေသခံတွေပြန်လည်ဝင်ရောက်နေထိုင်တာလည်းဖြစ်ပါတယ်ခမ်းပတ်မြို့ကဒေသခံတွေဟာဒီတစ်ချိန်အပါအဝင်စစ်ဘေးတိမ်းရှောင်နေရတာ၃ချိန်ရှိနေပြီဖြစ်ပါတယ
်။ကိုစုံမှုကြော်ပါရှင်။စကိုင်းဘက်ကအခြေအနေတွေပြီးမှတော့ထိုင်းမြန်မာနယ်စပ်ခင်းပြင်းနယ်ဘက်ကအခြေအနေတွေကိုဆက်လို့ပါတယ်။ထိုင်းမြန်မာနယ်စပ်ခင်းပြင်းနယ်မြဝတီမြို့မြို့မရဲစခန်းကိုဒီဇင်ဘာလ6ရက်နေ့ညပိုင်းလောက်မှာ drone နဲ့တိုက်ခိုက်ခံခဲ့ရတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေပိုများလာနေပါတယ်။ဒီအပိုင်းမှာပဲကင်းပြင်းနယ်မြဝတီနယ်နဲ့မွန်ပြည်နယ်ကြိုင်မြို့မြို့နယ်အပါအဝင်မြို့နယ်၅ခုကိုစစ်အုပ်ချုပ်ရေးထုတ်ထားချိန်မှာအခုလိုပေါက်ကွဲမှုတွေဖြစ်ခဲ့တာပါ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကင်းပြင်းနယ်မြဝတီမြို့မြို့မရဲစခန်းကိုဒီဇင်ဘာလ6ရက်နေ့ညပိုင်းလောက်မှာ drone နဲ့ဗုံးကြဲတိုက်ခိုက်ခံရကြောင်းနေစပ်နေဒေသခံတို့ကအခုလိုပြောပြပါတယ်။
ညနေ9:00နာရီ6:00နာရီ7:00နာရီဆိုတော့ဟိုတစ်ခါတော့ပြစ်သွားတဲ့အချိန်ကြီးလောက်။ဟာပြန်လာမှပြစ်သွားတဲ့ဒီဘက်မြောက်ဘက်ဘက်။အဲရှိတဲ့စကန်ယုံနဲ့ရက်ကမ်းတော့ကြောက်။အဲနာဝင်ကမှပုံကြွားသွားတာ။ဟုတ်ကဲ့။အဲဒီကံမှုကြည့်လာတော့ဒီလိုပေါ့နော်။အပြင်ကတော့ဆက်ကြည့်လို့မရတော့ဘူး။မြင်တွေ့ရတော့သူကမှစစ်တပ်ပြည်စီရဲတွေရဲ့လို့အဲစစ်သားတွေကသူကပြစ်ကြောက်။ပြစ်မိကြတဲ့ခါကျတော့ဘူးမှမထွက်ရဘူး။30အတန်ကြာ၊30နဲ့တက်အတန်ကြာတဲ့ခါကျတော့ နောက်ဆက်နောက်ဆက်များဆက်လာမှာဆိုပြီးတော့အကြည့်တူပဲအခုအဲဆက်မောင်းနေတဲ့လူတွေဒီတက်စီမောင်းနေတဲ့လူတွေအကုန်ထွက်ပြေးကြတာပေါ့တဏှာဘက်ကိုဆက်ပြေးလာကြတယ
်စစ်ကောင်စီကကရင်ပြည်နယ်နဲ့မွန်ပြည်နယ်ကမြို့နယ်တချို့ကိုဒီဇင်ဘာလ3ရက်နေ့ကစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးညမထွက်ရအမိန့်ကိုနှစ်လအထိကျင့်သုံးသွားမှာဖြစ်ကြောင်းကြေညာထားပါတယ်ဒီအမိန့်ထဲမှာမြဝတီကြာရင်စိတ်ကြီးဖန်အန်လှိုင်းဘွဲ့ကြိုက်မျိုးစားတဲ့မြို့နယ်တွေပါဝင်ပြီးအဲ့ဒီမြို့နယ်တွေအောက်ကကျေးရွာတွေအများအပြားလဲပါဝင်တာပါစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့နယ်မြေတွေဟာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တို့တိုက်ပွဲဖြစ်နေတဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတဲ့နေရာလဲဖြစ်ပါတယ်အခုလိုမျိုးစစ်အုပ်ချုပ်ရေးမာရှယ်လော့ထုတ်ပြန်ခဲ့ပေမဲ့မြေပြင်တိုက်ရင်ဟာအလုံးလောက်မရှိတဲ့စစ်ကောင်စီအနေနဲ့ဒီမာရှယ်လော့ဟာအသက်ဝင်ပါမလားဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့လည်းနေဆက်မှာနေထိုင်နေတဲ့ဒေသခံကပြောပါတယ
်ညာခုနနာရီရီညာခုနနာရီရီမနေ့ဆောက်နာရီအရင်တော့ဒီလိုဒီဟိုကသူသတ်မှတ်ထားတာကဒီမာရှယ်လော့ထုတ်တာကညာဆက်နာရီအခုညာဆက်နာရီကိုအချိန်ဖတ်တူလိုက်တော့ရှင်းပူလိုက်တော့ခုနနာရီဖြစ်တာဆိုတော့ဒီလိုလူကဘလို့သွားလာပြီးဆက်ချာမှာလောက်သားစိတ်မှမရှိတော့ဘူးလောလောဆားစိတ်မှမရှိဘူးပြန်ကြိမ်သွားစိတ်မှစိတ်မှမရှိတော့ဖြစ်ပါလားတက်တက်ကဲညာလည်းမရှိတော့ဘူးဒီမာဆယ်လိုဆိုတာအမိတ်နဲ့ရှိတော့တယ်လူရင်အားသိမရှိတော့အဲ့ဒီမာဆယ်လိုနာပဲသူတို့ဘလို့ဘလို့တက်လို့အားသူကဆောက်ကြည့
်ညဝရီမြို့မှာဒီဇင်ဘာလ6ရက်နေ့ညအစောပိုင်းမှာညဝရီရက်စကန်တက်ခိုက်ခံရတဲ့ဖြစ်စဉ်ပြီးလူနာတင်ရင်လည်းရက်စကန်ထဲကိုဝင်ရောက်လာပြီးမဲ့ထိခိုက်ဒဏ်ရာရတဲ့အခြေအနေအသေးစိတ်ကိုတော့ဘယ်သူမှမပြောနိုင်သေးပါဘူးအခုဘုံကျဲမှုဟာဘယ်သူတွေရဲ့လက်ချက်ဆိုတာကိုလည်းထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
် VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒို့ရုဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နီးလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နီးလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းနေမနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပါမယ်ရှင်။ Israel နဲ့ Hamas အကြားပြည်ပခဆက်လက်ဖြစ်ပွားနေချိန်မှာပဲတစ်ဖက်ကိုတစ်ဖက်ဆစ်ရာဆွေးမှုကျူးလွန်နေတဲ့ဆိုပြီးအပြန်အလှန်ဆွတ်ဆွဲနေကြသလို The Hague နိုင်ငံတကာရာဆွေးခုံရုံးမှာအရေးယူနိုင်ရေးနှစ်ဖက်စလုံးကတိုင်ကြားဖို့လည်းပြင်ဆင်နေကြပါတယ်။ICC နိုင်ငံတကာရာဆွေးခုံရုံးရှင်းနေချုပ်ကတော့ Israel နဲ့ Palestine ကိုတွားရောက်ပြီးနှစ်ဖက်စလုံးကတိုင်ကြားချက်တွေကိုကြားနာခဲ့ပါတယ်။ VOA သတင်းတောက် Linda Grandstein Jerusalem ကနေပေးပို့တဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်။အော်တိုဘာလ9ရက်နေ့ဟာမတ်စစ်သွေးကြွားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရတာကြောင့်ထိခိုက်နစ်နာခဲ့တဲ့ Israel လူမှုတိုင်ဝိုင်းကြားကို ICC နိုင်ငံတကာရာဇဝတ်ခုံရုံးရှင်းနေချုပ်ကာရင်ခန်သွားရောက်ပါ
Hostage taking represents
ဇာဂန်ဖန်စီရာဟာဂျနီဘာသဘောတူညီချက်ကိုချိုးဖောက်တာပါ Rome Statute ခေါ်ရောမစာချုပ်လို့ခေါ်ကြတဲ့နိုင်ငံတကာဥပဒေလိုက်နာရေးသဘောတူညီချက်ကိုလည်းချိုးဖောက်တာပါ Israel ဘက်ကဖန်သွားတဲ့ဇာဂန်တွေကိုချက်ချင်းပြန်လွတ်ပြီးသူတို့မိသားစုတွေစီဘေးကင်းကင်းပြန်ပို့ပေးဖို့ကျွန်တော်တောင်းဆိုပါတယ်
ဣသရေလကဒဇာဂန်ဖန်စီခံရသူတွေပျောက်ဆုံးနေတဲ့မိသားစုတွေအတွက်ဖွဲ့ထားတဲ့ Foreign ဖွဲ့ကရှင်းနေတယ်ကတော့စစ်ပွဲမပြီးဆုံးခင်မှာပဲအော်တိုဘာလ9ရက်ဂျပန်ခံရသူတွေအတွက်အမှုဖွင့်စစ်ဆေးဖို့ ICC ရှင်းနေချုပ်ခန်းကိုတောင်းဆိုနေပါတယ
် There's no question about jurisdiction
Hamas စစ်သွေးကြွတွေကိုဥပဒေအရအရေးယူဖို့ကမေကွန်းထုတ်နေရမယ့်ကိစ္စမဟုတ်ပါဘူးလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆေးရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ကျူးလွန်နေရဆိုတာအငင်းပွားစရာမရှိပါဘူ
းဣသရေလဘက်ကဒီလိုပြောပေမဲ့လည်းဂါဇာကမ်းမြောင်ဒေသမှာလူပေါင်း1000ကျော်အသက်ခံခဲ့ရတာကြောင့်ဣသရေလတုံ့ပြန်ထိုးစစ်ကနိုင်ငံတကာဥပဒေချိုးဖောက်တာလို့ပါလက်စတိုင်းဘက်ကပြောနေပါတယ် တည်ဆောင်းခဲ့တဲ့သူတွေကအများစုအားမိန်းကလေးနဲ့ကလေးငယ်တွေလိုလဲဟားမတ်စ်အဖွဲ့ထိန်းချုပ်တဲ့ကာဆာဒေတာကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်
The legal situation literally it's
ကာဇာကမ်းမြောင်မှာဖြစ်နေတာကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတိုင်းရင်းသားမျိုးနွယ်တစ်ခုကိုပျောက်သွားအောင်လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်တာပါဆက်ဖြစ်နေတာကဒေါ်ရင်အုပ်ချုပ်ရေးပုံစံပါတရားဥပဒေစိုးမိုးတဲ့အခြေအနေမဟုတ်ပါဘူ
း ICC ရှေ့နေချုပ်ခံကတော့ဂျော်ဒန်မြစ်နောက်ဖက်ကန်ရမ်လာမြို့မှာပါလက်စတိုင်းအာဏာပိုင်တွေနဲ့တွေ့ဆုံတဲ့အချိန်အစ္စရေးဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်နေဆိုတဲ့ဆွဲဆိုချက်ကိစ္စဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းပါလက်စတိုင်းလူခွင့်ရေးအဖွဲ့တော်တော်များများကသူ့ခီးစဉ်ကိုကန့်ကွက်သဘိမ်မောက်ခဲ့ကြပါတယ်။သူဟာအစ္စရေးဘက်ကဗက်လိုက်တဲ့သူဆိုပြီးဆွဆွဲခဲ့တာပါ။အနောက်ဘက်ကပါလက်စတိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်ပါလက်စတိုင်းပြည်သူတွေခံစားနေရတဲ့ဒုက္ခဒေါသကိုစာနာမိပါတယ်ဆိုပြီး ICC ရှေ့နေချုပ်ခံကပြောဆိုထားပါတယ်။
I've also spoken to individuals that have lost their
Gaza ga atet si boun ni de ma mitazu swe myo khle amyo tami mi ba song shin ya tu de tu u jin si ko chano ro twet song saka pyo pye par de chano shin shin lin lin mae pyo par de upare so ra ma ti chou chu pyu jin pyu nai aw khan pya pyin sin tha lo ma ya ba u a che kan a phin lai na saung yoe pho lo at par de
တခက်ခံရတဲ့ Israel ဘက်ကမိသားစုတွေအရေးနိုင်ငံတကာယာစွေးခုံရုံးမှာတရားစွဲတဲ့ကိစ္စအပြင်အော်တိုဘာ9ရက်အပြင်ဖမ်းဆီးထားတဲ့ဟားမတ်စစ်သွေးကြောအဖွဲ့ဝင်900လောက်ကိုလိမ်ပိုင်းဆိုင်ရာကြမ်းဖက်မှုဆေးရဆွေးမှုပါဝင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်စစ်ခုံရုံးနဲ့စစ်ဆေးဖို့ Israel ဘက်ကပြင်ဆင်နေပါတယ်။ဂါဇာဒေသပြည်ပခန့်တွေဆက်ဖြစ်နေပြီးစစ်မြေပြင်အဖြစ်နှစ်ဖက်တိုက်ခိုက်နေကြတဲ့အချိန်နိုင်ငံတကာယာစွေးခုံရုံးမှာလည်းတရားဥပဒေရှေးမောက်မှာအတွင်တမျိုးနဲ့နောက်ထပ်ပြန်လည်တိုက်ခိုက်ကြဖို့ပြင်ဆင်နေကြကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာပါရှင်။ Israel နဲ့ Hamas တို့ကြားစစ်ရာဇဝတ်မှုနဲ့အပြန်အလှန်ဆွဲချက်တင်နိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းဖြစ်ပါတယ်။အခုတော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။Republican Party သမ္မတကိုယ်စားလှယ်လောက်ဖြစ်လို့သူတွေရဲ့စရုပ်ထနဲ့ဒီနှစ်အတွင်းနောက်ဆုံးအခြေမြောက်စကားစစ်ထိုးပွဲကိုTuscaloosa City, Alabama တက္ကသိုလ်မှာကျင်းပပါမယ်။2024ခုနှစ်အတွင်းဝင်လာပြီဆိုရနဲ့ပါတီတွင်ပနာမရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်တာကြောင့်လဲကိုယ်စားလှယ်လောင်းတွေရဲ့တင်ပြဆွေးနွေးချက်တွေကိုလူထုအနေနဲ့ပို့ပြီးတော့ကြားသိလာတော့မှာလည်းဖြစ်ပါတယ်။ VOA သတင်းထောက် Caroline Presutti ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
Republican ကိုစားပြုသမရကိုစလေလောင်းဖြစ်လို့သူတွေရဲ့ stroke အချိန်မြောက်စကားစစ်တိုးပွဲမှာဆိုရင်ခုအခါကိုစလေလောင်း၄ဦးပဲကြာမာတော့တယ်ပိုးပြီးတော့စောင့်ကြည့်လာကြတဲ့အနေထားအောက်မှာကိုစလေလောင်းတွေအနေနဲ့သူမတူတဲ့အရေးချင်းတွေကိုထုတ်ဖော်ပြသနိုင်ရမှာဖြစ်တယ်လို့သမရဟောင်း Donald Trump နဲ့ကွဲပြားခြားနားစွာယက်တီပြရမှာပါဒီလိုယက်တီပြတာကြောင့် Trump ဘက်ကလည်းပိုးပြီးတော့တိုက်ခိုက်လာတာကိုမျှော်လင့်ထားမှာပါ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးအောင်Chris Christie ဆိုရင် Trump ကိုစန့်ကျင်သူအဖြစ်ထင်ရှားတဲ့ကိုယ်စားလှယ်လောင်းဖြစ်လူတီများပြီးတော့တခြားသူတွေကတော့ Trump ထောက်ခံသူတွေရဲ့ဒေါသကိုစွတ်မပေးလို့ကြပါဘူး
I think the question and the difficulty has been identifying
Trump ရဲ့အမှားကထောက်ခံသူမဟုတ်တဲ့ပါတီတွင်းကသူတွေအနေနဲ့ Trump နဲ့ပတ်သက်တဲ့သူတို့ရဲ့စိုးရိမ်မှုတခြားမူဝါဒရေးရပြီးနဲ့ပတ်သက်တဲ့ခက်ခဲတွေကိုမြင်ထားပြီးလို့ထင်ပါတယ် Trump ကပါတီရဲ့သမရကိုယ်စားလှယ်လောင်းဖြစ်လာတဲ့အခါမှာသူ့ကိုစန့်ကျင်ကြသူတွေပဲဖြစ်ဖြစ်ထောက်ခံတဲ့သူတွေပဲဖြစ်ဖြစ် Trump က Republican Party ကဖြစ်တဲ့အတွက်ထောက်ခံမဲပေးကြလိမ့်မယ်ဒါပေမဲ့လူတို့ကတော့အဲ့လိုမဟုတ်ဘဲနဲ့တခြားသူတွေကိုမဲပေးဖို့လည်းစဉ်းစားကြပါလိမ့်မယ်အထူးသဖြင့်Trump ဉာဏ်ရတဲ့အမှုတွေရှုံးလာတဲ့အခါမှာပါ
Trump ရာဇဝတ်မှုပေါင်း90ကျော်နဲ့တရားစွဲဆိုခံထားပေမဲ့လည်းထောက်ခံသူအများပြားနဲ့ထိတ်ဆုံးကပြေးနေသေးပါလွန်ခဲ့တဲ့သတင်းပတ်အတွင်းကလူမှုစစ်တမ်းမှာဆိုရင်လည်း Trump မှာ60ရာခိုင်နှုန်းထောက်ခံမှုနဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဟောင်း Nikki Haley တို့ထက်လူကြိုက်ပိုများနေတာပါအခုကျင်းပမဲ့ Republican စကားစစ်တိုးပွဲမှာဆိုရင်လည်းအရင်အချိန်တွေလိုပဲ Trump ပါဝင်မှာမဟုတ်ပါဘူးဒီစကားစစ်တိုးပွဲIsrael Hamas စစ်ပွဲအတွင်းဖမ်းသွားတဲ့ဒဇာကန်တွေပြန်လွတ်လာရေးဆွေးနွေးကြဖို့လည်းရှိနေတာပါ Republican တွေကတော့ Israel ဘက်ကယက်တီကြပါတယ်တစ်ချိန်တည်းမှာပဲ American ဒဇာကန်တွေပြန်လွတ်လာဖို့သမ္မတ Joe Biden မညှိနှိုင်းဘူးဆိုပြီးတော့လည်း Democrat ကိုအပြစ်တင်တယ်လို့စစ်ပွဲနီးနားတွေနဲ့ပတ်သက်လို့လည်းသဘောထားမတူပါဘူး
Yeah, I think though there will be a question kind of in the ceasefire and whether
Republican
Kozile Launwe ha na nai ja saka sit thu pi turu ye akang song yi chin rui ko pya ta ja ma wa tadin 6 pat a ja ma ro party rin panama yue kaw pwe ri sat te ma wa khmyar
ကိုအောင်အောင်တင်ပြပေးခဲ့တာပါရှင်။သောတာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစီရဲ့ကြာတာပြင်းနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မနေ့9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ Israel Hamas စစ်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။အောက်တိုဘာလ9ရက် Israel ကို Hamas တွေတိုက်ခိုက်မှုအပြီး American ပြည်ထောင်စုမှဂျူးလူမှုအတိုက်အဝန်းတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေသလိုဂျူးစန့်ကြီးတဲ့ကျင်းတဲ့အမြင်တွေပိုများလာတာကြောင့်ကယ်လီဖိုးနီးယားတောင်ပိုင်းတနက်ပြည့်အသင်းတစ်ခုကဂျူးအမေရိကန်တွေကိုအသင်းဝင်ချဖို့တိုက်တွန်းလာပါတယ်။ဂျီနီယာဒူလော့သတင်းပေးပို့ထားတာကိုမမြသစင်အောင်ကတင်ပြထားပါတယ်ရှင
်။တက်တလို့စားရသူဂျူးအမေရိကန်အမှုပညာရှင်နော်မာဟာတနက်တလေပိုင်ဆိုင်မှုစိတ်ကူးတောင်မရင်ဘူးပါဘူ
း။ I'm a very non-violent person. I don't even kill bugs.
ကျမကအကြမ်းဖက်တာမကြိုက်တဲ့သူပါပိုးကောင်လေးတွေကိုတော့မှမတက်ပါဘူးဒါပေမဲ့ဒီကနေ့ကဘာကြီးမှကျမတို့ကိုပြစ်မှတ်ထားခံရတဲ့အတွက်တော့တုံ့လှုပ်မိပါတယ်ဒီလိုမျိုးလည်းမကြုံဘူးခဲ့ပါဘူးအခုတော့ဘာပဲဖြစ်ဖြစ်ရင်ဆိုင်မှုအသင့်ပြင်ထားပါတယ်
တောင်ပိုင်းကယ်လီဖိုးနီးယားကဂျူးတနက်ပြည့်အသင်း Bullets and Bagels အစီအစဉ်ကျင်းပတဲ့ပွဲကိုတက်ရောက်တဲ့သူ60ထဲမှ normal လဲပါပါတယ်အော်တိုဘားဆပြီးတော့အဖွဲ့ဝင်တွေတိုးလာတယ်လို့အဖွဲ့ဝင်တွေကပြောပါတယ
် We are ultimately responsible for our own safety
ကိုယ်လုံချုံရင်းနဲ့ကိုချစ်ခင်သူတွေရဲ့လုံချုံရင်းကိုယ်တိုင်ပဲတာဝန်ရှိပါလိမ့်တခုခုဖြစ်မှလာခင်မဲ့သူကိုစောင့်နေရတာထက်အစတည်းကကြိုပြီးတော့ပြင်ဆင်ထားဖို့လိုပါတယ်ခါစားမှလိုမျိုးလာခင်မဲ့သူတွေကိုစောင့်နေလို့ခင်မဲ့သူကမလာနိုင်ဘူးလို့လုံးမလဲ
တနက်ပြည့်တင်ရစီစဉ်တဲ့ဒီပွဲကိုတက်ရောက်လာတဲ့သူတွေအတွက်အခြေခံတနက်ပြည့်လေ့ကျင့်သင်တန်းကိုလက်တွေ့ပြခဲ့ပါတယ်။တနက်ဆိုင်ပိုင်ရှင်တူကတော့သူ့ရဲ့ဖောက်တဲ့ American Jew တွေဟာသူတို့လူညူရေးကိုစိုးရင်ကြတဲ့အတွက်ဒီပွဲကိုသူကစီစဉ်ခဲ့တာလို့ပြောပါတယ်။
An increase in the Jewish community coming to shoot because they were fearful.
ဒါကမှဖြစ်နေတာကိုကြည့်ပြီးဒီကဂျူးအတိုက်ဝန်းတွေကသူတို့လုံခြုံရေးစိုးရင်ကြတယ်။ဂျူးတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေသလိုဂျူးစန့်ကျင်တဲ့အမြင်တွေပိုများလာတာကိုလည်းမြင်တွေ့နေရတာပါ။ဒါကြောင့်ကျွန်တော်တို့ကူညီနိုင်တာကိုကူညီဖို့ပါ
။ We were constantly getting calls.
တရင်ကတနက်ပြစ်တင်မှုခြေတုံချတုံဖြစ်နေခဲ့တဲ့သူတွေကတော့မှကျမတို့ကိုဇက်တိုက်ဆက်သွယ်လာကြပါတယ်။အခုတနက်ပြစ်တင်မှုအချိန်တန်ပြီလို့သူတို့ကပြောပါတယ်။
Liberal တူဖြစ်တဲ့ Rachel ကတော့တနက်ကင်နာကိုစန့်ကျင်တဲ့မိသားစုကနေဆင်းသက်လာတာပါတူတဲ့နေထိုင်တဲ့သူဟာအခုတော့တနက်ပြစ်တင်မှုလိုအပ်လာပြီလို့ပြောပါတယ
် And my family on the East Coast still is very very liberal and anti-gun
ကျမတို့မိသားစုကအရှိချမ်းမှနေပါတယ်သူတို့ကအခုထိ liberal ပါပဲတနက်ကင်နာစန့်ကျင်တဲ့သူတွေပါကျမဒီညဒီလာမယ်ဆိုတော့သူတို့ကနှာခေါင်းရှုံ့ကြတယ်ကျမကတော့ကိုကာကွယ်ဖို့လိုတယ်လို့ပဲပြန်ပြောလိုက်ပါတယ်
တချို့ကလည်းဒီလိုချီနီတွေမှာချင်းချောက်ခံရတယ်လို့ခံစားရတဲ့အတွက်တနက်ကင်ဆောင်ဖို့စိတ်ဝင်စားလာတာပါဒီပွဲကိုလာရောက်ကြတဲ့သူတော်တော်များများကတော့တနက်ပြည့်ကျင်းမှုအတွက်ထပ်ပြီးတော့လာဦးမယ်လို့ပြောဆိုကြပါတယ်ရှင
်မမြသစင်အောင်တင်ပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံစီစဉ်တွေကို VOE ရဲ့ website စာမျက်နှာ bami.voenews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါလေ။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ကြက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါလေ။ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါလေ။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါလေ
VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American အတန်ရဲ့2023ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအာကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ချက်ရပါမယ်။ခုရေဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်။ရက်သက်တာတပတ်ကြာအပြည့်ရခဲ့တဲ့ဂါဇာမှာအစ္စရေးတပ်တွေမြေပြင်ထိုးစစ်တိုးချက်လာတဲ့အတွက်ဒေသခံတွေပြေးစရာမြေမရှိသလောက်ဖြစ်လာနေတယ်လို့စာနာမှုအကူအညီရဲ့အဖွဲ့တွေကပြောပါတယ်။ဒီအချိန်နေအပြင်းပြန်ရေးဖြစ်နိုင်ခြေဆရာတွေကိုဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စံတာကိုမမျှသစင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဦးကျော်စံတာရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာတော့ကျမတို့ဒီအရှေ့အလယ်ပိုင်းအစ္စရေးဟားမတ်စ်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးချင်ပါတယ်။ဒီအစ္စရေးဟားမတ်စ်တိုက်ပွဲတွေပေါ့နော်။တပတ်ကြာအပြည့်ရခဲ့တာဘလို့အကျိုးရှိခဲ့ပါလဲ
။အများကြီးကျိုးရှိခဲ့ပါတယ်။ပထမဆုံးလူပြင်းစကားပဲပြောကြဆိုဆိုရင်သတင်းကြီးရတာကိုငါကစိတ်ချမ်းသာတယ်။ပြစ်တာခတ်တာသေနေရတဲ့ဆိုင်ပေါ့လေ။အပြည့်အစုံတွေတော့မြင်ရတယ်ဒါပေမဲ့လည်းလူတွေစိတ်ကြားကိုမမြင်ရဘူး၊ထွက်ပြင်းနေရတဲ့ကိုမမြင်ရဘူး၊ပြစ်တာမတွေ့ရဘူးပြီးတော့ဒုက္ခတွေကိုကူညီထောက်ပံ့ကားရင်းတွေဝင်လာတယ်ဆိုတော့သူတို့ရဲ့ရိတ်ခါတွေဆေးဝါးတွေရေရတယ်ရပိတ်ပြီးစိတ်ချမ်းသာပါတယ်။နောက်ပြီးတော့သူတို့အပြစ်ခံရစိတ်ကာလမှာနှိမ့်နှိုင်းခဲ့တဲ့အတွက်ကြောင့်ပြဇာကံတွေလွမြောက်လာတဲ့ဣဇရဲလ်ဇာကံ80နဲ့နိုင်ငံသား20ကျော်ရှိနေသူတို့လွမြောက်လာကြတယ်။ဒီထိနေမှာပဲပါလက်စတိုင်းဘက်ကနေပြီးဣဇရဲလ်မှာအဖမ်းခံထားရတဲ့အကျဉ်းသားတွေကလည်းပဲတော်တော်များများလွမြောက်လာတယ်ဆိုတော့တော်လေးကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ဣသရေလကဖန်ထားတဲ့ပါလက်စတိုင်းတွေဟာအကုန်လုံးရာဇဝတ်သားတွေလို့သူတို့နာမည်တက်လို့မရပါဘူး။လူ၄000ကျော်လောက်ဖန်တဲ့အထက်မှာ2000လီးပါးလောက်ကသူတို့ကိုပါခေါ်လဲဆိုတော့ administrative detainees တရားဥပဒေရာဇဝတ်ချက်တင်လို့မရဘူးဆိုပြီးတော့သူတို့ကထိန်းသိမ်းထားတဲ့လူတွေဖြစ်ပါတယ်။အဲ့ဒါလည်းလွတ်တယ်။သူတို့ဘက်မှာအဖမ်းခံရတဲ့ပါလက်စတိုင်းကပုံများတာပေါ့လေ။ဆိုတော့အခုလောလောဆယ်မှာတော့နည်းနည်းပါးပါးလွတ်လာတယ်အဲ့ဖန်ခံကြရဣဇရဲလ်ဒဇာကနေထူလဲလွတ်လာဆိုတော့တော်တော်ကောင်းတဲ့အခြေအနေကိုပြောမှာဖြစ်ပါတယ်အဲ့ဒီအခြေအနေကတော့
အပြစ်ရပြီးမှဘာလို့ဒီလိုတကြောပြန်တိုက်ပွဲတွေဖြစ်လာတာလဲ
တော်တော်အဲ့ဒါဟာကတော့အဲ့မှာအပြန်အလှန်ဆွဆွဲရတဲ့တစ်ဖက်ကိုတစ်ဖက်ပေါ့လေဣဇရဲလ်ကတော့ပါလက်စတိုင်းတွေဟာဟားမတ်တွေပေါ့လေသူကခေါ်တာဒါဂျေရုဆလမ်မှာအတန်ဖက်တိုက်ခိုက်မှုတွေလွတ်လဲကြောင်းဣဇရဲလ်လူမျိုးတို့သေဆုံးခဲ့ရတယ်ဘာညာဟိုဘက်ကလည်းသူကစားဖောက်တယ်လို့ပြောတယ်ဣသရေလ်ကစားဖောက်တယ်လို့ပြောတယ်အဲ့လိုအပြန်အလှန်ဆွဆွဲမှုတွေတော့ရှိပါတယ်နောက်တစ်ခုအရေးကြီးတာကဣသရေလ်နိုင်ငံမှာနေတန်ယာဟုအစိုးရထဲမှာလက်ရာဇွန်းတွေ extreme right ရှိ extreme right wing ရှိသူတွေကဖိအားပေးတယ်တရားကိုတိုက်ဖျော်တယ်သူကလူ့မှချင်းမှုပြဖို့လိုလားတယ်လို့ဆိုတော့သူတို့ရဲ့ဆန္ဒကိုလည်းပဲနေတန်ယာဟုကလိုက်လျှော့ရတယ်အဲ့လိုသုံးသပ်သူရှိပါတယ်နေတန်ယာဟုကိုယ်တိုင်လည်းပဲလက်ရာသမားလို့သူကသတ်မှတ်ထားခြင်းခံရတယ်ဆိုတော့တခုဖြစ်နေတာသူတို့ကလည်းပဲအပြစ်ခတ်ရစရေးလုပ်ထားရင်ဂါဇာရဲကိုအထောက်ပံ့တွေအများကြီးဝင်သွားမယ်ဆိုတော့အဲ့ဒါကိုလည်းဖျက်တောက်ခြင်းဟန်တူပါတယ်ဣသရေလ်ကဖျက်တောက်ပြီးတော့ခဏလေးရဆန်းလိုက်ပြီးရင်ဆက်တိုက်ဖိပြီးတော့တောင်ဘက်ကိုပြန်ပြီးဆုတ်ခိုင်းတယ်ဆုတ်ခိုင်းတယ်ဥစုံပို့ပြီးတော့ဆုတ်ခိုင်းလာတယ်အဲ့ဒီအချိန်မှာသူတို့ကဖိတိုက်မယ်နောက်နိုင်ငံတကာဖိအားများလာမယ်အချိန်တွေကောင်းလာမယ်ဆိုရင်သူအပြစ်ခတ်စရေးခဏပြန်ပြီးတော့ညှီအောင်ညှိပါလိမ့်မယ်
အဲ့ဒီတကြောပြန်တိုက်ပွဲရဲ့လက်ရှိအခြေအနေကရောဘယ်လိုနေ
တာလဲ။ဒီနေ့သိဆိုရတဲ့အခြေအနေသိလို့ဆိုရဘလောက်ဖြစ်လဲဆိုရင်ဒီနေ့တနင်္လာနေ့နောက်ဆုံးတွေ့ရတဲ့အချိန်မှာဆိုလို့ရှိရင်ဣသရေလ်ကသူတို့ကမြေပြင်စစ်ဆင်ရေးကို all areas of Gaza တစ်ခုလုံးကသူတို့ထိုးစစ်တွေဆင်နေရဆိုတော့သူတို့ပြောပါတယ်။နောက်ပြီးတော့ social media တွေမှာပေါ်ပြတယ်area near about 20 လောက်ကသူတို့ဖြစ်ပြရတယ်ပါလက်စတိုင်းတွေဆိုသူတို့ပြည်စီရနေရာမှာစိတ်မရှိတော့ဘူးလို့ပဲသူတို့စီကပြေးကြတာတွေ့ရပါတယ်သတင်းတွေထဲမှာနောက်ပြီးတော့ဣသရေလ်စစ်သားတွေကဣသရေလ်ထားသူတို့နိုင်ငံသူတို့လူမျိုးတွေကခုခံမိုင်းတွင်အပြေးဝရှိရဲဆိုတာအမေရိကန်ကအဲ့ဒါကိုအရင်ပြောတယ်ပြီးတော့မှဒါပေမဲ့လည်းပဲအရသာကိုစိတ်မထီးစင်နဲ့ဆိုတာကနည်းနည်းလေးတန်းခပ်ပြောတယ်ဆိုတော့အဲ့ဒီအမေရိကန်ရဲ့ရည်ရည်ကိုလည်းပဲအခုရှိအများကြီးပဲဖန်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူပြီးတော့ကျေပြန့်လာတယ်ပေါ့လေဒီကတော့ဆိုတော့ဣသရေလ်ဘက်ကတော့သူကအစွန်းကုန်အထုတ်ပါတယ်ဒုက္ခတွေပါတယ်အရသာတွေမထီအောင်ဆိုပြီးတော့သူတို့လည်းအရသာတွေသစ္စာမှုကသိကိုများနေတာတွေ့ရပါတယ်ဆိုတော့ပြောခဲ့သလိုပဲအခုလောလောဆယ်မှာ Israel ကထိုးစစ်ဆင်နေပြီးရဆေးရတဲ့ပါလက်စတိုင်းလူများ15,500ကျော်ရှိပြီဖြစ်ပါတယ်။နောက်ပြီးတော့ဒုက္ခရောက်ပြီးဒဏ်ရာရတဲ့ကလေးတွေအပါအဝင်6,000ကျော်ရှိခဲ့ပြီဆိုပြီးတော့ဒီနေ့တင်းနေတယ်မင်းသတင်းတွေမှာဖော်ပြလာတွေ့ရပါတယ်။ကျင်းနေသိဆိုပါတယ်ခေါမ။လောလောဆယ်မှာပဲသတင်းတစ်ခုကြည့်လိုက်တာအဖေရောအမေရောသေနေလို့ငူနေတဲ့ကလေးလေးတယောက်အားသိကြွယ်ဖို့ကောင်းပါတယ်အဲ့ဒီဆိုတော့တရားသိစစ်စဉ်းစားတော့မယ်ဘယ်လိုမှမဟုတ်ဘူး။
အဲ့ဒီတိုက်ပွဲတွေကပါပို့ပြီးတော့ကျေပြန့်လာနိုင်တဲ့အလားလားရှိလားဒါမှမဟုတ်လို့ရှိရင်အပြစ်ရတဲ့ဘက်ကိုပြန်ပြီးတော့ဥတီလာနိုင်လား
လောလောဆယ်မှာတော့အပြစ်ရတဲ့ဘက်ကိုလိုချင်မှာပါပဲနှစ်ဖက်လုံးကဣသရေလကပေါ့လေအဓိကပြင်သူတို့ရဲ့ဒဇာကန်တွေအကုန်လုံးကမလွတ်မြောက်သေးဘူးဆိုတော့အပြစ်ရစီးဘူးအဓိကထားပြီးတော့သူတို့ပြန်လုလာမှာပါအဲ့ဆိုနေတညာဟုကပြောတယ်နောက်ဆုံးမှာသူရဲ့အဓိကရွေချက်ကတော့ hostages ဒဇာကန်တွေလွတ်မြောက်ရေးနဲ့ Hamas ချေမှုရေးဖြစ်တယ်ဆိုတော့မနေ့ကပြောတဲ့အခါမှာဆိုနေပြီးပို့ပြီးတော့ချက်ထွင်လိုက်တယ်ပြီးတော့ Hamas ချေမှုရေးဆိုတဲ့နေရာမှာ Hamas ရဲ့ military capability သူရဲ့စစ်ရေးစွမ်းရည်ကိုလုံးဝရပ်တန့်ဖြိုဖျက်ပစ်မယ်ဆိုတဲ့အသုံးမျိုးပြောတယ်ဆိုတော့ပို့ပြီးတော့သူတို့တော့မဖြစ်မနေလုံးမှာပဲတစ်ချိန်တည်းမှာလည်းပဲဒဇာကန်တွေပြန်လဲလွတ်မြောက်ရေးဆိုတာလည်းပဲအဓိကအရေးကြီးရယ်ဆိုတော့ဖြစ်နိုင်တာကတော့အဲ့မှာနည်းနည်းအ short ပေးလိုက်ဒဇာကန်တွေလွတ်အောင်လိုက်ပြီးတော့ပြန်တိုက်လိုက်အဲ့လိုတဖြည်းဖြည်းတဖြည်းလွတ်သွားမယ်လို့ယူဆပါတယ်။အ
ဲ့ဒါဆိုရင်ဒီနောက်ထပ်အပြည့်ရဲ့ရေးကျိုးပန်းမှုအလားအလာဘယ်လိုရှိမှာလ
ဲ။ကျိုးပန်းနေကြပါတယ်ကျိုးပန်းနေကြတာအဲ့ဒီကတားနိုင်ငံမှာပဲပေါ့လေအဓိကအဖြစ်နိုင်ငံရေးဝန်ကြီးကပြင်းထန်ကျိုးပန်းနေပါတယ်နိုင်ငံတကာကလည်းပြည့်ဖို့ပဲအဓိကထားပြီးတောင်းဆိုနေကြပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနောက်ပြီးတော့ပြည်သူ့သမ္မတကလည်းပဲပေါ့လေအင်မီနီယောမှာခွန်ကလည်းပဲသူကိုယ်တိုင်သွားပြီးတော့အဲ့ဒီကိစ္စကိုလုပ်မယ်ဆိုတော့ပြောတာတွေ့ရပါတယ်ဒီနေ့လာမနေ့ဖြန်ကသူသွားလိမ့်မယ်ထင်ပါတယ်ဆိုတော့အပြည့်အစုံကြီးကတော့ဆက်ပြီးဖြစ်လာဦးမှာပါလောလောဆယ်မှာတော့တိုက်ပွဲကျပြန့်လာနေစရာမရှိသေးပါဘူးအဲ့ဒီအပြည့်ရဆဲတဲ့ကာလမှာပဲဣသရေလကတိုက်ဆိုင်မှုပုံများမယ်ပေါ့လေ
အဲ့တော့ဒီမှာမေးချင်တာကပါဒီအရှိလေပိုင်းပြဿနာကသာဝရငင်းချင်ရေးဆိုတာရောရှိလာနိုင်မှာမလား
သာဝရငင်းချင်ရေးလမ်းဝေးပါတယ်ဒါပေမဲ့သာဝရငင်းချင်ကြည့်မယ်ရှင်ပြဿနာဖြစ်လာတာကိုကြည့်ပါပြဿနာကဟိုကပြောခဲ့လို့သမိုင်းစစ်စစ်ဖြစ်လာတယ်အဲ48ခုနှစ်မှာနှစ်ချမ်းခွဲလိုက်ပြီးခဲ့တာအာရဗ်နိုင်ငံတွေကလက်မခံမနဲ့ဣသရေလဝင်တိုက်တယ်ဒါဣသရေလကပဲနိုင်သွားပြီးတော့သူတို့နယ်မြေကိုသိမ်းသွားတယ်အဲ့ဒါဆက်ပြီးတော့လက်မခံပဲလာခဲ့တာ1980လောက်မှာအဲ့ PLO အဲ့ဟာရာရှာအာဖတ်ဦးဆောင်တဲ့ကာလမှာဣသရေလနိုင်ငံ State of Israel ဆိုတာကိုပါလက်စတိုင်းဘက်က PLO ဘက်ကလက်ခံခဲ့ပါတယ်အဲဒီလက်ခံပြီးနောက်ချင်းတွေတိုးတက်လာသို့ပေမဲ့အဲဒီမှာလက်မခံခြင်းနဲ့အစိမ့်ပိုင်းတွေရှိရအဲဒီကသူက Muslim Brotherhood လာခေါ်တယ်အဲဒီတော့ပါလက်စတိုင်း Muslim Brotherhood လာအဲဒီဖွဲ့ကလက်မခံပဲနေလာတယ်ဒါပေမဲ့အဲဒီလူဣသရေလကိုလက်ခံတဲ့အနေအထားတဖြည်းဖြည်းတဖြည်းအစိမ့်မြင့်လာတယ်လို့ပြောမှာ1990မှာဆွေးဩစတြေးလျဩစတြေးလျသဘောတူညီချက်ဩစတြေးလျကောဆာဖြစ်လာတယ်။နောက်2020မှာတခါအိဗရာဟင်အကော့ဆိုတာဖြစ်လာတယ်။အိဗရာဟင်ဆိုတာအကော့ဆိုတာအဓိကအဖြစ်ဂျူဟာပေါ့လေဂျူးလူမျိုးတွေရဲ့ဘာသာခရစ်ယာန်ဘာသာအစ္စလာမ်ဘာသာအကုန်လုံးတနည်းတူတန်းညီညာဆိုနေဖို့သဘောတူညီချက်လုပ်တယ်။အဲဒီလိုလုပ်တဲ့အပြင်အဲဒီနောက်ပိုင်းမှာဣသရေလနဲ့ကျန်တဲ့အာရဗ်နိုင်ငံတွေနဲ့ပြန်လည်ဆင်ញည်ရတဖြည်းဖြည်းဖြည်းဖြည်းအချိန်မြင့်လာတယ်။နောက်ဆုံးမှာဆိုဒီအရေဗျနဲ့လည်းသူတို့သဘောတူမှုလုပ်တော့မယ်ဆိုတဲ့အခါကျတော့ဆိုတော့ဒီဣသရေလကိုလက်မခံဘူးလို့ကံကွက်ခဲ့တဲ့အစိမ့်ပိုင်းပါလက်စတိုင်းအစိမ့်ပိုင်းကဟာငါတို့အရေးဟာဘာမှမကျွန်တော့ပါလားပြစ်ပယ်ခြင်းခံရတယ်ဒါကြောင့်လည်းပဲအခုလိုတိုက်ပွဲတွေသူတို့ကဆက်လုပ်ခဲ့တာဖြစ်နေတယ်အဲ့လိုလုပ်လာတဲ့အခါမှာသူတို့အရေးကိုကဘာပြန်လဲဆူရလာတယ်တစ်ဖက်ကပြောရမယ်ဆိုရင်သူတို့ရဲ့အကြမ်းဖက်လိုက်တဲ့ကိစ္စကြောင့်သူတို့ကိစ္စကိုအာရုံဆူရတာသူတို့ဆိုတော့နာရောလူတာမှန်တယ်လို့တောင်ခမစွာတွေးအောင်တွေးလိုက်မယ်သူတို့ကဒီလိုတိုက်ခိုက်ရင်သူတို့ပါလက်စတိုင်းကိစ္စကိုဗနင်္ဂငါမှပြန်ပြောချင်မှပြောလာပါလိမ့်မယ်နိုင်ငံ two state resolution ဆိုရအောင်အခုမှပြန်ပြီးအသံထွက်လာတယ်ဒါပြီးရခါကြတော့ဒါကိုစဉ်းမြောင်းလုပ်ရမယ်ဆိုပြီးတော့ပြောလာကြတွေးရပါတယ်ဆိုတော့အဝေးကြီးတော့လိုပါသေးတယ်ဒီကိစ္စကတော့ဘယ်လိုဖြစ်လာနိုင်မလဲဆိုတော့
အဲ့တော့ဒီအရှိလေပိုင်းပြဿနာဟိုပြည်လဲဖို့ဆိုရင်အဓိကအကြောင်းရင်းကဘာဖြစ်တယ်လို့ပြောလို့ရပါမလဲ
အဓိကကတော့ခုနဇလန်ကိုကြည့်ပြီးတော့အနှစ်ချုပ်ပြီးပြောရမယ်ဆိုရင် issues ကဘာခေါ်လဲအဲ့ဒါကို narrative issues လို့ခေါ်တာပေါ့ဘယ်လိုဖြစ်လာလဲဆိုတော့ဇာတ်ကြောင်းကိုပြန်ပြောတဲ့နေရာမှာကိုတဲမကြရဘူးနှစ်ဖက်ကငါတို့မှန်ခဲ့တယ်ဆိုတဲ့သဘောထားနဲ့သာယက်တီလာကြတယ်ဆိုတော့သူတို့နှစ်ခုကသဘောတူညီတဲ့ဖြေလေမှုရရှိဖို့တော့သိခိုင်းမယ်ထင်ပါတယ်ဒီမှာခဏတဖြုတ်ကတော့အပြစ်ခတ်ရဆေးရေးလှုပ်လိုက်မလှုပ်လိုက်တော့ခွင်းတိုင်းဖက်ကတိုက်လိုက်ပြန်တိုက်လိုက်အဲ့လိုဖြစ်ကောင်းဖြစ်နေနိုင်ပါသေးတယ် နေတညာခုနောက်ဆုံးပြောတဲ့ထဲမှာတခုကြတာသူကတော့နောက်ကိုတဲ့ဘယ်လိုလုပ်ချင်လဲဆိုတော့အဲဂါဇာမှာဆိုလို့ရှိရင်အဲဂျာခံနေမြေပေါ့လေဘယ်သူမှမဖြတ်သန်းတဲ့နေမြေလုံမယ်အဲသူတို့အစ္စရေးသင်္ဘောတဲ့ဘက်မှာမဟုတ်ဘူးပါလက်စတိုင်းတွေတဲ့ပေးထားတဲ့နေရာမှာပဲသူတို့အဲလိုကော်ရီဒါလုပ်ခမ်းမယ်ဆိုပြီးတော့သူတို့လုံအပ်လာခွင့်မပေးအောင်အဲပုံစံမျိုးနဲ့သူတို့ညဉ့်ဉန်းရေးကိုဒီလိုအကြံဖက်တိုက်ခိုက်မှုမခံရမှခင်မှုဆိုပြီးကြိုးပမ်းနေပါတယ်ဒါပေမဲ့ညဉ့်ဉန်းရေးပြဿနာထာဝရပြည်လည်ရေးအတွက်ကတော့သူတို့ဒီကိစ္စကိုလက်ခံခြင်းမှလက်ခံပါလိမ့်မယ်ဟာမတ်ကိုလုံအပ်သူဖယ်ရှားခြင်းနဲ့ဟာမတ်ကိုဖယ်ရှားဖို့ဆိုတာလည်းပဲလုံအပ်မဖြစ်နိုင်ဘူးလို့သုံးသပ်သူတွေကပြောကြပါတယ်ပါရမေဆိုတော့ခုပါလက်စတိုင်းအော်သော်ရတီတို့ခေါ်တဲ့အဲအဘတ်စတူရဲ့သမ္မတအဘတ်စတူရဲ့အဖွဲ့အစည်းနဲ့ဟာမတ်ကိုကြည့်သမ္မတအဘတ်စတူရဲ့အဖွဲ့အစည်းကတော့ West Bank မှာနေတယ်အဲ West Bank မှာလည်းပဲပါလက်စတိုင်းတွေရဲ့အော်သော်ရတီကပေးထားတာဖြစ်တဲ့ဂျူးလူမျိုးအခြေချတဲ့လူတွေကရောက်လာတော့အများအမ်းသူကအပေါ်စီးနဲ့ဆက်ဆံတယ်အခုဂါဇာမှာတိုက်ပွဲဖြစ်နေတဲ့အခါမှာဟိုဘက်ကအခြေချတဲ့ဂျူးတွေကအဲ့ဒီမှာနေတဲ့ဒေသခံအရပ်တွေကိုနိုင်ကျင်းတာတွေအကြမ်းဖက်တာတွေမကြခဏဖြစ်တယ်။ပြီးခဲ့တဲ့နေ့ကလာပဲမနေ့ကထင်တယ်ဟုတ်တယ်လူ60လောက်ကိုအဲ့ဒီကလူတွေဖမ်းသွားတယ်အဲ့ဒီပါလက်စတိုင်းတွေကိုအဲ့ဒီမျိုးတွေကအများကြီးဖြစ်နေပါတယ်ဆိုတော့တိတ်တော့မလွယ်လှပါဘူးဒီကိစ္စကိုတငန်တာကဖြစ်စေချင်တာအမေရိကန်တို့ဥဆောင်တဲ့ဖြစ်စေချင်တာသူကလည်းဟာမတ်ချင်မှုကိုလက်ခံတယ်ဟာမတ်စီအကြမ်းဖက်အဖွဲ့သားဖြစ်တယ်ပါလက်စတိုင်းကိုအုပ်ချုပ်ခွင့်ဒီ PLO အဲ့ဒီပါလက်စတိုင်း Authority ဆိုတဲ့အဖွဲ့ကိုပေးရမယ်လို့ပြောတယ်ဒါမှအဲ့ဒီနှစ်ခုပြိုင်ပြီးတော့ရွေးကောက်ပွဲလုပ်ခဲ့ဘူးတယ်အဲ့ဒီခါမှာလည်းပဲ PLO Palestine Authority ကလုံးဝဆုံးပြီးတော့ Hamas အပြတ်သက်ဒါလည်းတောင်ယူကမ်းမြူနိုင်ရတယ်ဒါမှ Hamas ကအကြမ်းဖက်အဖွဲ့ဖြစ်လို့ဆိုပြီးတော့သူတို့အုပ်ချုပ်ခွင့်မပေးခဲ့ဘူးဆိုတော့ Israel Palestine ပြည်သူကလည်းမြင်မှာပေါ့တခုခုဖြစ်လာလို့အကာအကွယ်ပေးခြင်းပေး PLO Palestine အုပ်ချုပ်ရေးအဖွဲ့ကဘာမှသူတို့ကကာအကာအကွယ်ပေးနိုင်တာမဟုတ်ဘူးဒီဟာမတ်ကလည်းကောက်ခွဲဆူရဆူစိတ်ထဲမှာပါဖြစ်ဖြစ်အာဂူစိရှိလာမယ်ထင်တယ်ဆိုတော့ဟာမတ်ကိုဒီ equation တွေကဖယ်ထုတ်ပစ်ဖို့ဆိုတာညဉ့်ညဉ့်ဆွေးနွေးထဲမှာလုံအောင်ဖယ်ထုတ်ပစ်ဖို့ဆိုတာမဖြစ်နိုင်ဘူးလို့အဲ့ဒီစေစားရေးဆွေးနွေးပွဲမှာပါဝင်ခဲ့ဘူးတဲ့စံတမန်တွေရဲ့သုံးသပ်ချက်တွေကိုကျွန်တော်ကြားပါတယ်ဆိုတော့မှန်ပါတယ်ဟာမတ်ကိုဖယ်ထုတ်ဖို့ကြိုးပမ်းနေတဲ့မြတ်ကတော့ထာဝရညဉ့်ညဉ့်ဖြစ်နိုင်မှာမဟုတ်သလိုဣသရေလနိုင်ငံရဲ့ထာဝရညဉ့်ဉန်ရေးလုံခြုံရေးကိုမပေးနိုင်ရင်လည်းပဲညဉ့်ဉန်ရေးပေါ်ပေါလာမှာမဟုတ်ဘူး။သမန်းကြောင်ကိုဖြစ်ရှင်တဲ့နေရာမှာလည်းပဲအကြောင်းအမျိုးမျိုးနဲ့ညှိခုံတွေရရင်ပြန်လည်ပြင်မြေရေးပြတ်နှက်ပြေလဲဆိုတော့ဖြစ်နိုင်မှာမဟုတ်ဘူးလို့ပဲပြောမှဖြစ်ပါရင်လည်
း။ဟုတ်ကဲ့ပါ။အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာရှင်
။ရောက်ရဲ့
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အခုကတော့သတင်းဖတ်စဉ်ဂျန်စီအစီအစဉ်ပါရှင်။ဂျပန်မှာစွန့်စားပြီးအလုတ်သွားရောက်လုတ်ကင်လှူတဲ့လူငယ်တွေအလုတ်ကင်လုတ်ကင်ခွေရဖို့အတွက်ဘာရီကူသတိထားပြင်ဆင်ရမယ်ဆိုတာကိုဂျန်စီပြိသက်တွေသိနိုင်ဖို့အတွက်ဆယ်စုနှစ်တခုကြာအတွေ့အကြုံရှိတဲ့ဂျပန်စာသင်ဆရာမတအုပ်နဲ့ဆက်သွယ်ပြီးမခင်လေးကမေးမြန်းထားပါတယ်ရှင
် Hello ဂျန်စီတို့တက်ချင်ရောက်ပြီဂျန်စီတို့ရေအရင်တစ်ပတ်ကတော့ဂျပန်ကလုပ်ငန်းခွင်အကြောင်းပြောပြီးပြီနော်ဒီတစ်ပတ်မှာတော့ဂျပန်မှာအလုပ်သွားလုပ်မယ်ဆိုလို့ရှင်ဘာရီလိုအပ်တယ်ဘလို့ပြင်ဆင်ထားတင်တယ်ဆိုတဲ့အကြောင်းကိုဂျပန်စာသင်ပေးတဲ့ဆယ်စုနှစ်တစုကြာအောင်အတွေ့အကြုံရှိတဲ့ဆရာမတယောက်ကပြောပြပေးပါမယ်ဒါပေမဲ့သူ့ရဲ့နာမည်သူ့ရဲ့အကြောင်းအရာတွေကတော့အမည်လွဲတွေနာမည်လွဲတွေနဲ့အသုံးပြုသွားပါမယ်ဘာလို့လဲဆိုတော့သူ့ရဲ့လုံခြုံရေးအတွက်ကြောင့်ပါ Hello.
ုပ်လုပ်မယ်လို့ဆုံးဖြတ်လိုက်တာနဲ့တပြိုင်နက်တည်းမဖြစ်မနေလုပ်ရမယ့်အရာကတော့ဂျပန်စာသင်မှုပါပဲ
။ဟုတ်ကဲ့ပါအမဒီ N5 ကစရမှာပေါ့နော်။ဟိုအခြေခံကစပြီးတော့543အဲ့လိုသွားတာပေါ့။အာ basic ကဒီ5နဲ့4နဲ့ level တစ်ခုပြီးတော့မှ basic ကုန်လာရှင်။အနာရီကတော့200ခန့်မှန်းချီလောက်တင်ကြရဲပေါ့နော်။ဒီ N5 လောက်ဆိုရင်တော့ဟိုကနန်းရီတွက်တာလေးတွေ၊ပြက်ကြင်ဖတ်တာလေးတွေ၊ဒီဈေးဝယ်တာလေးတွေပေါ့နော်။နောက်ဒီလမ်းညွှန်တာလေးတွေ၊နောက်ပြီးတော့ဒီဘေးညာအပေါ်အောက်အခြေခံလေးတွေလောက်တည်သွားရဲရှင်။အာဒါပေမဲ့ business Japanese ကိုတော့ဟိုအရင်ကြီးရောက်အောင်မဟုတ်ဘူးရှင်။N4 လောက်ဆိုရင်တော့အခြေခံလေးရတရာကုန်သွားပြီပေါ့နော်ဟို N3 ကတော့ intermediate level ပေါ့အနည်းဆုံးဂျပန်ထွက်မဲ့သူတယောက်ကဘယ်ဗီဇာနဲ့ပဲတော့သွားဟိုအထူးသဖြင့်ဒီ skill work ကအနေနဲ့သွားမယ်ဆိုရင် N3 လောက်တော့အနည်းဆုံးရှိတဲ့ဒီ N3 လောက်မှအနည်းဆုံးမရှိဘူးဆိုရင်လုပ်ငန်းဝင်မှာအခက်အခဲတော်တော်များနိုင်တယ်ပေါ့နော်ဟိုအဲ့ဒါကြောင့်လို့တချို့ agency တွေတချို့လုပ်ငန်းရှင်တွေကဒီ N3 အောင်မိသားလူကိုပဲဦးစားပေးခေါ်ခြင်းကြတယ်ဟိုဒါမှမဟုတ်ရင်လည်း N2 အောင်ပေါ့ဟိုလစာလည်းများတယ်အလုပ်ချိန်များတယ်ဆိုရင်ပေါ့
ပြီးတော့ကျန်းမာရေးအတွက်ပြင်ဆင်ရတာလည်းရှိသေးတယ်လေ
ဒီစစ်စစ်ချက်မအောင်ရင်သွားလို့မရတာဖြစ်တဲ့အတွက်အရင်ဆုံးဟိုသွေးလောက်တော့စစ်ထားခိုင်းတယ်ဗီဘိုးကောက်ွယ်ဈေးလေးပါလေးထိုးဖို့ရှင်းပြတယ်ဟိုထိုးချင်တဲ့လူစနားရှိရင်ထိုးပေါ့အင်တာဗျူးမအောင်ရင်မှာဟိုစစ်ရတဲ့ဈေးကဒီ hepatitis A B C retro calada ပေါ့အဲ့ဒါရဲ့ ECG ရဲ့ X-ray ရဲ့6မျိုးပေါ့နော်ဟိုတချို့ကြလည်းမျက်မှန်တွေပါရစ်စစ်တာတောင်းတယ်ဟိုမျက်စိကအရင်ကြီးပါဝါအများကြီးမဟုတ်ရင်တော့တိတ်ပြီးပြဿနာမရှိဘူးပေါ့နော်ဟိုမျက်စိဟိုမျက်မှန်တက်လို့မသွားရဘူးဆိုတာမျိုးကတော့လုပ်ငန်းရှင်မှာမူတည်ပြီးတော့အလုပ်ရွေးချယ်မှုရှိတာပေါ့
အလုပ်ကိုင်မျိုးစားပေါ်မှာမူတည်ပြီးဖြေရတဲ့စာမွေးခွဲတွေလည်းမတူသလိုပြင်ဆင်ရတဲ့အရာတွေလည်းမတူဘူးတဲ
့ဟုတ်ကဲ့ရှင်ဒီအလုပ်နဲ့ပတ်သက်ပြီးတော့လေ၃မျိုးရှိတယ်ပေါ့နော်ဟိုအလုပ်အပေါ်မှာမူတည်ပြီးတော့ကြွားချချက်လေးတွေရှိတယ်training visa ကအလုပ်တင်မှုတင်နန်းတာဒုတိယတစ်ခုက skill work ကကျွမ်းကျင်လုပ်တာပေါ့နော်ဟိုနောက်တစ်ခုကကျတော့ work visa ပေါ့အမ training ကတော့လောလောဆယ်ပြောင်းတော့မယ်ဆိုရဲစနစ်ထွက်နေတာရှိတယ်သူက၃နှစ်လောက်နေရတယ်ဒီ work သဘောမျိုးပါပဲဒီစက်ရုံတွေဘာတွေမှာလောရတဲ့ general ပေါ့နော်ဟိုအစုံပေါ့အခြေခံပဲskill work ကကြတော့အနည်းဆုံး N4 plus သူ့ရဲ့လုပ်ငန်းကျွမ်းကျင်မှုဒီစာမျိုးပွဲပေါ့နော်လက်မှတ်စုံမှာ interview ဝင်လို့ရတယ်ဒီ work visa ဆိုရင်တော့ဟိုအနည်းဆုံး N3 အထက်လောက်ပေါ့နော်ဟိုအဲ့ဒါကတော့လောလောဆယ်မြန်မာပြည်မှာဒီ engineer တွေကိုခေါ်တာများတယ်လောလောဆယ်မြန်မာပြည်မှာအခက်အခဲရှိတာကဒီ skill work မှာကဟိုလုပ်ငန်း14မျိုးရှိတယ်ဆိုပေမဲ့ဒီမြန်မာပြည်ကိုလာတဲ့စာမျိုးပွဲက3မျိုးပဲရှိတယ်စားတော့ဆိုင်ရဲ့ဒီဘူဘာဆောက်ရှောက်ကြီးရဲ့ဟိုစိုက်ပြူးမွေးမြူကြီးရဲ့ပေါ့လူငယ်အများစုကစိတ်ဝင်စားတာကတော့ဒီစားတော့ဆိုင်ကိုစိတ်ဝင်စားတယ်ပေါ့ဒီ skate walk ကအတွက်ဒီမှာဖြည့်လို့ရတာ၃မျိုးရှိတာမှာဟိုဥမာစားတော့ဆိုင်အတွက်လက်မှတ်စုံပြီးဆိုလို့ရှိရင်တော့ဒီစားတော့ဆိုင်အလုပ်ခေါ်တဲ့ agency ကိုရှောက်ရတယ်ပေါ့နော်ဒီ agency ကိုပဲရှောက်ရတယ်ဓာတ်ရိုက်သွားဖို့လို့မရဘူးဒီဂျပန်ဘက်မှာအလုပ်ခေါ်တဲ့တတိရှိတယ်ဆိုရင်တော့မှဒီဘက်မှာကို့မှာ agency မရှိရင်အလုပ်သမားပို့လို့မရဘူးဆိုတော့လက်မှတ်စုံတဲ့လူတွေက agency ကိုအလုပ်ရောက်ရပါတယ်
ဂျပန်မှာအလုပ်လုပ်မယ်ဆိုရင်အတန်းပညာရည်ချင်းဘယ်လောက်ထိအရေးကြီးပါသလဲ
ဒီတရားသလောက်ကတော့လေဟိုဂျပန်အစိုးရဘက်ကသူတို့ကဗီဇာပေါ်မှာသတ်မှတ်ထားရတာမရှိဘူးဒါပေမဲ့ဘာသာစကားသင်ရတာအခက်အခဲမရှိအောင်လို့အတွက်ကိုဒီဘက် agency တွေကတော့ဟိုချားတွေကနေညှိပြီးတော့ပေါ့နော်အလယ်တန်းအစင်ရှိမှသင်လို့ရမယ်ဆိုပြီးသတ်မှတ်ထားရဆိုတော့လေဟို၈တန်းအောင်လောက်ပေါ့နော်ဒါပေမဲ့အလုပ်ခေါ်စားလာတဲ့အခါကျတော့ဥမာဘွဲရကိုဦးစားပေးခြင်းတဲ့လို့ဟိုစရန်အောင်ဦးစားပေးခြင်းနဲ့ဆိုတဲ့ဟာမျိုးလေးတွေလည်းရှိကောင်းရှိနိုင်တယ်။ဟိုဒါပေမဲ့အတန်းပညာတိတ်အရေးဟိုတိတ်အဓိကကြီးလို့တော့ပြောလို့မရဘူးရှင်။ဒီလုပ်ငန်းရှင်လိုအပ်ချက်ကြောင့်ဟိုဗီဇာအကူပြောင်းတချို့ကျ work visa ပြောင်းလောက်တဲ့အထိပေါ့နော်။ဟိုရွေးချယ်မျိုးရှိတာမျိုးတို့ဒါမှမဟုတ်လို့ရှင်သူတို့လုပ်ငန်းဝင်လိုအပ်ချက်အရာတောင်းဆိုတာမျိုးပဲဟိုရှိကောင်းရှိနိုင်တယ်။ပုံမှန်အားဖြင့်ဆိုရင်တော့အလယ်တန်းအောင်ဆိုရင်ရပြီရှင်။ဟိုတချို့ကျအလယ်တန်းအဆင့်ပေါ့နော်။တကယ်လို့များပေါ့ဟိုအခြေခံအတန်းပညာမရှိဘူးဆိုလို့ရှိရင်တော့ဟိုပို့ပြီးတော့ဂျပန်စကားကိုလေ့လာမယ်ဥမာသူများကဒီ N4 လက်မှတ်ပဲဟိုရှိမယ်ဆိုရင်ပေါ့နော်ကိုက N3 လက်မှတ်လောက်ရှိတယ်ဆိုရင်တော့ဟိုဓာတ်သူကဘာဖြစ်သွားနိုင်တယ်ပေါ့နော်ဟိုလက်မှတ်လေးပို့လိုက်တယ်ဆိုရင်တော့ပို့ပြီးအဆင်ပြေနိုင်တယ်ရှင
်ဒီတစ်ပတ်တော့အချိန်လေးလင့်သွားပြီဆိုတော့ဒီလောက်ပဲเนาะနောက်တစ်ပတ်ကြလို့ရှိရင်လည်းဂျပန်မှာအလုပ်လုပ်ဖို့အတွက်စောင့်ရန်ရှောင်ရန်နေပါတယ်ရှိလဲဆိုတော့ကိုဆက်ပြီးတော့ပြပြပေးသွားမှာမို့လို့ဆက်ဆက်စောင့်ကြည့်ဖို့အမိနေเนาะ
2022ခုနှစ်ကာတာကမ္ဘာဖလားမှာဘိုးဆွဲခဲ့တဲ့အာဂျင်တီးနာအသင်းကောင်းဆောင်မက်ဆီဝတ်ဆင်ခဲ့တဲ့အာဂျင်တီးနာအသင်းအင်ဂျီ6ထဲကိုလေလံတင်လိုက်ပါပြီ။စပိန်နိုင်ငံကကမ္ဘာအဆင့်တင်းနဲ့ကစားသမားဟောင်းနဒါကလာမယ့်နှစ်မှာထဲနဲ့ပြန်ကစားမယ်လို့ကြေညာလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ဂျန်နိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူရို2024ဥရောပဖလားဘောလုံးပွဲအတွက်အုပ်စုပွဲစဉ်တွေကိုမဲနိုင်လိုက်ပါပြီဒီကနေ့ဇမနရက်နေ့ကဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာအုပ်စု6ခုကိုမဲနိုင်ခဲ့တာဖြစ်ပြီးတော့အင်ရှင်ဂျာမနီသင်းကတော့အဖွင့်ပွဲကိုစကော့တလန်နဲ့ဒေါ်လာ24ရက်နေ့မှာကစားမှာဖြစ်ပါတယ်ဂျာမနီသင်းဟာအုပ်စု A မှာစကော့တလန်ဟန်ဂေရီဆွစ်ဇာလန်တို့နဲ့တအုပ်စုတွေကြပြီးတော့အုပ်စု B မှာတော့နံပါတ်ကြီး3သင်းဖြစ်တဲ့စပိန်ခရိုအေးရှားလက်ရှိချန်ပီယံအီတလီနဲ့အယ်ဘေးနီးယားတို့တအုပ်စုတွေကြတာကြောင့်ဒါက Group of Death မရဏအုပ်စုလို့ပြောမှာဖြစ်ပါတယ်ဂျာမနီနီးပြဂျူလီယန်နဲဂိုစမန်ကတော့ဒီလိုမရနာအုပ်စုကိုရှောင်နိုင်လိုက်တာကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Ja, eine gute Gruppe. Ich glaube, keine Hammergruppe. Da gibt's ja zwei sehr starke Gruppen.
အုပ်စုကပွဲစဉ်ချက်တဲ့မရနာအုပ်စုမဟုတ်တော့ကောင်းပါလေ။ပွဲကောင်းနေကြည့်ရမှာပါ။ချန်တဲ့သုံးသင်းကလည်းအသင်းကောင်းတွေပါ။သူတို့ပြင်ဆွစ်ဇာလန်နဲ့စကော့တလန်ကခြေစစ်ပွဲတုန်းကမထင်မှတ်ပဲတချို့အသင်းတွေကိုကျော်ဖြတ်နိုင်ခဲ့ပါလေ။စကော့တလန်နဲ့မြူးနစ်မှာကစားရမယ့်အဖွင့်ပွဲကနှစ်သင်းစလုံးတည်းအရန်ကိုဆက်လို့ရှာဖို့ကောင်းမှာပါ။ဘာလို့လဲဆိုတော့နှစ်သင်းစလုံးကခံစစ်ကစားပုံတွေအပေးဘောတွေနဲ့စိတ်သက်တူကြပြီးပေးသက်တွေကလည်းအရန်အားပေးပါလေ။
Creo que el grupo es muy difícil. Creo que estamos coincidiendo.
Bernardo Zuma ချခဲ့တဲ့ Spain အသင်းရဲ့နီးပြ Luis de la Fuente ကတော့ဒီအုပ်စုကတကယ်ကိုချက်တဲ့အုပ်စုပါ။အုပ်စုချက်တွေကတခုဆိုတာကိုဒီအုပ်စုမှာပါတဲ့နီးပြတွေအားလုံးလက်ခံကြသလိုထင်ထားသလိုပွဲတွေကရိုးရိုးလေးမဟုတ်ပဲအုပ်စုချက်ပါတယ်ဆိုပြီးတော့ပြောလိုက်ပါတယ်။အုပ်စုစီမှာတော့အင်္ဂလန်ကDenmark, Serbia, Slovenia တို့နဲ့တအုပ်စုတွေကြပြီးအုပ်စုဒီမှာတော့ပြင်သစ် Netherlands, Austria တို့ပါဝင်ပြီးတော့ Poland, Wales, Finland, Estonia အသင်းတွေကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပါတယ်
You have to be very careful not to underestimate the opponents you have.
Yango is a tire market. Also game မှာရှိတဲ့ပြိုင်ဘက်တွေကို short မတွက်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့ကစားသမားအဖြစ်နဲ့ရောနီးပြအဖြစ်နဲ့ပါနိုင်ငံတကာပွဲ၈ပွဲကိုတွားရောက်ခဲ့ပြီးပြိုင်ပွဲမှာရေပန်းစားတဲ့အသင်းတွေအတော်များများခြေစွန်းမပြနိုင်လို့အုပ်စုကနေမတက်ဘဲပြုတ်သွားတာတွေအတော်များများတွေးခဲ့ဘူးပါတယ်။ပြိုင်ပွဲကလည်းပုံစံအသစ်ဆိုတော့စိန်ခေါ်မှုအသစ်ဖြစ်ပြီးပထမအဆုံးကတော့အုပ်စုကနေတက်အောင်လုပ်ဖို့ဖြစ်ပါတယ
်အုပ်စု E မှာတော့ Belgium, Romania, Slovakia တို့ပါဝင်ပြီးတော့ Ukraine, Israel, Bosnia နဲ့ Iceland တို့အသင်းတွေကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပြီးအုပ်စု F မှာတော့ Portugal, Czech နဲ့ Turkey တို့ပါဝင်ပြီးတော့ Georgia, Greece, Kazakhstan နဲ့ Luxembourg တို့ထဲကခြေစစ်ပွဲအောင်တဲ့အသင်းကဒီအုပ်စုမှာပါဝင်မှာဖြစ်ပါတယ် Euro 2024ဥရောပဖလားဘောလုံးပွဲကိုတော့အမဲဂျော်လာ14ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိဂျာမနီနိုင်ငံကမြို့ကြီးဆန်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။အထောက်အစံ့နဲ့ကာရာကိုဖလားဘောလုံးပွဲမှာအာဂျင်တီးနားအသင်းကောင်းဆောင်မက်ဆီဝတ်ခဲ့တဲ့အာဂျင်တီးနားအသင်းအင်ဂျီ6ထဲကိုအမေရိကန်နိုင်ငံညူယောက်မြို့ကစိုးသပီးလေးလံကုမ္ပဏီကလုံမ30နှစ်မှာစပြီးတော့လေးလံတင်လိုက်ပါတယ်။အာဂျင်တီးနားအင်ဂျီ6ထဲကိုအားကစားနဲ့ဆိုင်တဲ့အမတ်တရားပစ္စည်းတွေထဲမှာဈေးအကြီးဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းစိုးသပီးလေးလံကုမ္ပဏီကပြောပါတယ်။
We were valuing them in excess of $10 million and actually just this morning we got a bid for 5.0
ကျွန်တော်အနေနဲ့ဒီအင်ဂျီတွေကိုတန်ဖိုးအားဖြင့်အမေရိကန်ဒေါ်လာ10တန်းကျော်လောက်သတ်မှတ်ထားပါတယ်ဒီမနေ့လေးလံစဖွင့်တဲ့အချိန်မှာပဲ5.2တန်းပေးတာရှိပါတယ်ဒီအတွက်လည်းကျွန်တော်တို့အလွန်စိတ်လှုပ်ရှားမိပါတယ
်ပြီးခဲ့တဲ့ကာရာကဘာဖလားမှာအာဂျင်တီးနားအသင်းဟာအုပ်စုကနေဖိုင်နယ်အထိ9ပွဲကစားခဲ့တာမှာပိုလန်နဲ့တပွဲကလွဲပြီးတော့ဂျန်နဲ့ပွဲစဉ်6ပွဲမှာအင်္ဂွေအင်ဂျီအယောင်ဖြစ်တဲ့အဖြူနဲ့အပြာသားကိုဝတ်ဆင်ခဲ့တာဖြစ်ပြီးတော့အဲ့ဒီ home jersey လို့ခေါ်တဲ့အင်္ဂွေအင်ဂျီတွေအားလုံးကိုလေးလံတင်တာဖြစ်ပါတယ်ဒီအင်ဂျီတွေအားလုံးကိုမက်ဆီကပွဲရဲ့ပထမပိုင်းမှာဝတ်ကစားခဲ့တာဖြစ်ပြီးတော့ပွဲတုန်းကအင်ဂျီမှာပေးနေတာတွေကိုလည်းတွေ့နိုင်တယ်ဆိုပြီးတော့ဆိုသပီလေးလံကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Brand Mocher ကပြောပါတယ်လေးလံကတော့နိုမာ30ရက်နေ့ကနေလာမဲ့ဒီဇင်ဘာ14ရက်နေ့ထိဖွင့်သွားမှာဖြစ်ပါတယ်ဒီနေလန်ကနေရတဲ့ပတ်စံတွေကိုတော့ဘာစလိုနာကလေးစစ်ရုံကိုလူတန်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။ဘောက်ဒီသတင်းတွေဘက်မှာတော့ဘဟားမားမှာကျင်းပတဲ့ Hero World Challenge ဘောက်ဒီပြိုင်ပွဲမှာအမေရိကန်ကကမ္ဘာကျော်ဘောက်ဒီသမား Tiger Woods ပြန်ပြီးတော့ကစားခဲ့ပါတယ်။ Tiger Woods ဟာဒဏ်ရာကြောင့်ပြီးခဲ့တဲ့ April ကကျင်းပခဲ့တဲ့ The Masters ဘောက်ဒီပြိုင်ပွဲကိုဝန်မပြိုင်နိုင်ပဲလွတ်ကျော်ပြီးတဲ့နောက်ဒါဟာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပါတယ်။
Yeah, I think that I can get into the rhythm of it. You know, I think that having a couple weeks off.
ကျွန်တော်အနေနဲ့ပုံမှန်လက်ကိုပြန်ရနိုင်တယ်လို့ထင်ပါတယ်။သတင်းပတ်အနေငယ်လောက်နားပြီးရင်တပတ်လောက်လေ့ကျင့်ပြင်ဆင်လိုက်မယ်ဆိုရင်ပုံမှန်အနေထားကိုပြန်မရနိုင်စရာမရှိဘူးလို့ထင်ပါတယ်။အဓိကကတော့ကြံ့ခိုင်မှုပိုကောင်းလာဖို့ပဲဖြစ်ပါတယ်။ကျွန်တော်အနေနဲ့ပုံမှန်အတိုင်းပြန်ကစားနိုင်ဖို့တိတ်မလိုတော့ဘူးလို့ထင်ပါတယ်။ဒါပေမဲ့ကြံ့ခိုင်မှုတော့ဒီထက်ပိုကောင်းဖို့လိုပါတယ်
။ဒီ Hero World Challenge ကောင်းဒီပြန်ပွဲမှာတော့အမေရိကန်က PGA ကမ္ဘာအဆင့်တက် Scotty Scheffler ကအနိုင်ရသွားခဲ့ပါတယ်။ Scheffler ဟာတမန်ရိုက်ချက်ထက်အချက်20ရှော့ရိုက်ပြီးတော့ဒုတိယရသွားတဲ့ Austria နိုင်ငံက Subcracker ထက်3ချက်အသာနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ Scheffler ဟာပြီးခဲ့တဲ့နှစ်နှစ်ကတော့ဒီပြိုင်ပွဲမှာနှစ်နှစ်သက်တိုက်ဒုတိယရခဲ့ပြီးတော့အခုနှစ်မှာပိုဆွဲခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ Dennis the Lady မှာတော့ကမ္ဘာစစ်တက် Dennis စားသမားဟောင်း Rafael Nadal ကတော့ရှင်းနှစ်မှာ Dennis တိုင်ပွဲတွေပြန်ကစားသွားမှာဖြစ်ပြီးတော့ Australian နိုင်ငံက Brisbane International Tennis တိုင်ပွဲမှာစပြီးတော့ပြန်ကစားမှာဖြစ်တယ်ဆိုပြီးပြောလိုက်ပါတယ
် After 1 year outside of the tour
ပြန်ပွဲတွေနဲ့တတိယလောက်ဂင်းကွာနေခဲ့ပြီးတဲ့နောက်ပြန်ကစားဖို့အချိန်ရောက်ပြီလို့ထင်ပါတယ်ကျွန်တော်ပြန်ကစားနိုင်မှုအတွက်ပြင်းထန်ကြိုးစားခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေကတော့အတော်လေးပြန်ကောင်းလာပြီးရှင်းနှစ်ဆမ်းမှာကျင်းပမယ် Brisbane တိုင်ပွဲမှာကစားဖို့စဉ်းစားဖြစ်နေပြီလို့ပြောချင်ပါတယ
်တော့ဟာ Grand Slam ပြိုင်ပွဲတွေကို22ကြိမ်ပိုဆွဲထားပြီးတော့ပြီးခဲ့တဲ့ Australian Open Tennis ပြိုင်ပွဲဒုတိယအဆင့်မှာအရေးနိုင်ပြီးတဲ့နောက် Tennis ပြိုင်ပွဲတွေကလည်းအနားယူပြီးဒဏ်ရာတွေပျောက်ကင်းဖို့အတွက်ကူတာနေခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်အောင်သောသတင်းတစ်ခုကတော့2024 Paris Olympic ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုငွေမူလစီစဉ်ထားတဲ့အတိုင်းပဲလုပ်သွားမှာဖြစ်ပြီးတော့အရန်ဖြစ်တဲ့အရေးပေါ်နောက်ထပ်စီစဉ်ဆွဲထားတာမရှိဘူးလို့ပြည်ထောင်စုဝန်ကြီးကတနင်္လာနေ့မှာပြောလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းက Paris မြို့က Eiffel မျောစင်ကြီးအနားမှာပြည်ထောင်နိုင်ငံသားတယောက်ကဓာတ်နဲ့တိုက်ခိုက်ခဲ့လို့ Germany ခီးသောတယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရသွားပြီးတဲ့နောက်လုံခြုံရေးအရစိုးရိမ်မှုတွေဖြစ်နေချိန်မှာပဲအခုလို့ပြောလိုက်တာပါအိုလံပစ်ပြိုင်ပွဲဖွင့်ပွဲမီးရှူတိုင်တည်တဲ့အခမ်းအနားကိုစိတ်မြင့်ကြောင်းတစ်လျှောက်မှာလှုပ်သွားဖို့စီစဉ်ထားပြီးတော့ပရိသတ်တွေကလေကမ်းတပေးကနေအားပေးကြမှာပါ။ဒါမဲ့လည်းအိုလံပစ်ပြိုင်ပွဲကျင်းပရေးကော်မတီဘက်ကတော့သူတို့ငွေမူလစီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမှာဖြစ်ပြီးပြည်သူ့ဆိုရဘက်ကလည်းတခြားစီစဉ်တွေလုပ်ထားတာမရှိဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
။ VOA American အတိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
သောတာရှင်များရှင်ဗီယိုမြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်လိုပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်။ဣသရေလ်ဟာမတ်စစ်ပွဲကကမ္ဘာလုံးဆိုင်ရာချင်းချောက်မှုဖြစ်လာကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလုံခြုံရေးကောင်စီကိုဒီဇင်ဘာလ6ရက်ကတရားဝင်သတိပေးလိုက်ပါတယ်။လုံခြုံရေးကောင်စီကိုပေးပို့တဲ့မစ္စတာဂူတာရက်စ်ရဲ့စာထဲမှာဂါဇာစစ်ပွဲကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်လက်ရှိချင်းချောက်မှုတွေကိုပိုပြီးတော့ဆိုးရွားစေနိုင်ကြောင်းရေးထားပါတယ်။မြန်မာနိုင်ငံမှာအရှိန်ဟုန်ပြင်းပြင်းနဲ့ဖြစ်နေတဲ့စီရေပြိပခါကြောင့် NDA ကြောက်နေသူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့အတွက်စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နိုင်ပွဲရှိတဲ့ကျူးလွန်မှုတွေမှာဆီယနာရှင်တွေအသုံးပြုနေတဲ့လက်နက်စီးဆင်းမှုကိုရပ်တန့်ဖို့လိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကအဖွဲ့ဝင်နိုင်ငံတွေကိုဗုဒ္ဓဟူးနေ့ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အာနာဒိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာစစ်အရာရှိ6ဦးကိုနိုင်ငံတကာဖမ်းဝရမ်းထုတ်ဖို့အာဂျင်တီးနားနိုင်ငံကတရားရုံးတစ်ခုမှာရိုဟင်ဂျာအဖွဲ့တစ်ခုကဒီဇင်ဘာလ6ရက်ဗုဒ္ဓဟူးနေ့မှာတင်သွင်းလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက် စီစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ကျမတို့ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။